Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2018ခုနှစ်အောက်တိုဘာလ4ရက်ကြာသပတေးနေ့ညဘက်အစီအစဉ်တွေကို American ပြည်ထောင်စု Western DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ25-31နဲ့တိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်ထုတ်နေနေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့ဒီနေ့ထဲမှာတော့အမေရိကန်တရားရုံးချုပ်တရားသူယေတူးဖြစ်ဆိုပြုခံထားတဲ့ Brett Kavanaugh ကိုခန်းအထင်မထင်ထက်လွတ်တော်မှာစောစောစနေနေ့လောက်မဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။အိန္ဒိယမှာတရားမဝင်ရောက်နေတဲ့ Ranger မှုစင်တချို့ကိုပြမဆုံးချင်ဖြစ်အိန္ဒိယနိုင်ငံကမြန်မာနိုင်ငံဘက်လွှဲပြောင်းပေးလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တငီထိုင်နေသူချိန်ညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။အိန္ဒိယနိုင်ငံနဲ့ရောက်နေတဲ့ Ranger တချို့ကိုမြန်မာပြည်ကိုပြန်ပို့လိုက်ပါပြီ။တခါ UDUSA ဝထင်းချုပ်တဲ့ဒေသတွေဖမ်းဆီးထားတဲ့ခရီးယန်ဓမ္မဆရာတချို့ကိုတော့ပြန်လွှတ်ပေးလိုက်ပါတယ
်။ဝဓမ္မဆရာတွေပြန်လွှတ်လာတယ်လို့ကြားတယ်။ဆရာကျော်ကျော်လေးလွှတ်လာတယ်လို့ကြားတယ်။
သတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာတော့မြန်မာနိုင်ငံသားတချို့ကိုထိုင်းဒီနိုင်ငံသားကတ်တွေထုတ်ပေးနေတဲ့အကြောင်းနဲ့အတူနိုင်ငံတကာစံမှန်ရေးသတင်းလွှာတစ်ပုဒ်ကိုတင်ဆက်အောင်မှာပါ။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍလေးကိုတင်ပြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါဦးဗျာ
။တမ်းမြေဆွေးတုံးဆွဲမှုတိုက်ဖြတ်ရေးအေဂျင်စီအရာရှိရဲ့ကွန်ပျူတာတွေနဲ့ရုရှားဒါရုလက်နက်အသုံးပြုမှုတွေကိုအသုံးချရမှာစုံစမ်းစစ်ဆေးနေတဲ့အဖွဲ့တွေရဲ့ကွန်ပျူတာစနစ်တွေကိုထုတ်ပေါက်ဝင်ရောက်ဖို့ကြိုးပမ်းမှုနဲ့ရုရှားထောက်လိုက်အရာရှိ9ယောက်ကိုရာဇဝတ်ကြောင်းနဲ့တရားစွဲဆိုလိုက်တဲ့အကြောင်းအမေရိကန်တရားရေးဌာနကဒီနေ့ပဲကြေညာလိုက်ပါတယ်။ရုရှားထောက်လိုက်အဖွဲ့ GRU ပေါ်အရေးယူခဲ့တာဖြစ်တဲ့အကြောင်းလက်တော့ရှင်းနေချုပ်တူဖြစ်တဲ့ဂျွန်ဒမတ်ကကြေညာလိုက်ကြပါ။ချိန်နဲ့မှာပဲနျူကလ িয়ার လက်နက်ကန့်သတ်တားဆီးရေးအဖွဲ့ OPCW ရုံးချုပ်နဲ့ကဲ့ရဲ့အစအုပ်တစ်ခုမှာထောက်လိုက်ပစ္စည်းတွေနဲ့တူ GRU ရုရှားစစ်ထောက်လိုက်လေးယောက်ကိုဖမ်းဆီးမိပြီးနိုင်ငံကနေနှင်ထုတ်လိုက်တဲ့အကြောင်းနယ်သာလန်နိုင်ငံကဒီနေ့အစောပိုင်းမှာပဲကြေညာခဲ့တာပါ FOPCW ဖွဲ့ရာဗြိတိန်နိုင်ငံမှာရုရှားထောက်လိုက်ရောင်းအစိတ်သိမ်းတဲ့ကိစ္စကိုစုံစမ်းစစ်ဆေးနေတဲ့နိုင်ငံကအဖွဲ့အစည်းတစ်ခုလည်းဖြစ်ပါတယ်ရုရှားကတော့ Sakhalinscript ပဲအစိတ်သိမ်းတဲ့ကိစ္စသူတို့လက်ချက်မဟုတ်တဲ့အကြောင်းငြင်းဆန်ထားပါတယ်စိုက်ဘာတက်ခိုက်မှုဟာ OPCW ရဲ့စုံစမ်းစစ်ဆေးမှုနဲ့ဆက်နွယ်မှုရှိမရှိဆိုတာကတော့ရှင်းရှင်းလင်းလင်းမသိရတဲ့အကြောင်းနယ်သာလန်တာဝန်ရှိသူတွေကပြောဆိုထားကြပါတယ်ရုရှားနိုင်ငံရဲ့ဝန်ကြီးဌာနကတော့နယ်သာလန်အာဏာပိုင်တွေဟာစိတ်ကူးယဉ်နေတာဖြစ်တဲ့အကြောင်းပြောဆိုပြီးဆွဆွဲချက်ကိုပယ်ချခဲ့ပါတယ်စိုက်ဘာအင်တာနက်တက်ခိုက်မှုတွေအတွက်ရုရှားကိုဆွဆွဲနေတဲ့ဗြိတိန်နဲ့ဩစတြေးလျနိုင်ငံတွေကလည်းတားမြစ်ဆေးတုံးဆွဲမှုတိုက်ဖြတ်ရေးနိုင်ငံတကာအဖွဲ့နဲ့2016အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကစိုက်ဘာအင်တာနက်ကတက်ခိုက်တဲ့အကြောင်းပြောဆိုထားကြပါတယ်မြောက်တန်လိပ်စာချုပ်ဖွဲ့နေတိုးတွင်းရေးမှူးချုပ်ယန်စတိုဒင်ဘတ်ကတော့ရုရှားအနေနဲ့ဆင်ကျင်ခဲ့တဲ့လိုရက်တွေကိုရပ်တန့်မှုနဲ့ဗြိတိန်နဲ့နယ်သာလန်အစိုးရတွေကိုမဟာမိတ်အဖွဲ့ကထောက်ခံကြောင်းပြောဆိုခဲ့တာပါဗြိတိန်နိုင်ငံရဲ့ဝန်ကြီးဂျေရမီဟန့်ကလည်းရုရှားအနေနဲ့နိုင်ငံကဥပဒေတွေကိုဖောက်ပြက်ခဲ့မယ်ဆိုရင်နောက်ဆက်တွဲအကျိုးဆက်တွေရင်ဆိုင်ရမှာဖြစ်တဲ့အကြောင်းသတိပေးပြောဆိုခဲ့ပါတယ်
ဟေတီဆူတန်နီကာရာဂွာနဲ့အယ်ဆာဗေဒိုနိုင်ငံတို့ကလူပေါင်း3သိန်းလောက်ကိုအမေရိကန်ပြည်ထောင်စုအတွင်းနေထိုင်အလုပ်လုပ်ကိုင်ခွင့်ပြုထားတဲ့ယာယီအကာအကွယ်ပေးတဲ့အစီအစဉ်ကိုသမ္မတထရန့်အစိုးရဘက်ကအဆုံးသတ်မဲ့အရေးဖက်ဒရယ်တရားသူကြီးတဦးကတမျက်မိတ်ထုတ်ပြန်လိုက်ပါတယ်ထာနေပြန်ရေးအတွက်ဘေးကင်းလုံခြုံမှုမရှိတဲ့နိုင်ငံတွေဒါမှမဟုတ်လဲသဘာဝဘေးဒဏ်နဲ့ရင်ဆိုင်နေရခြင်းအတွင်းထာနေပြန်မဲ့သူတွေအတွက်အပြည့်အဝဆောင်ရွက်မပေးနိုင်တဲ့နိုင်ငံတွေအတွက်အမေရိကန်အစိုးရအနေနဲ့ယာယီအကာအကွယ်ပေးရေး TPS ပေးနိုင်ပါတယ် TPS အစီအစဉ်ကိုပယ်ဖျက်လိုက်ရင်တော့ဒီအစီအစဉ်နဲ့အမေရိကန်ပြည်ထောင်စုအတွင်းနေထိုင်နေသူတွေကိုထာနေပြန်ပို့ရမှာဖြစ်ပါတယ်ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းခရိုင်တရားရုံးတရားသူကြီးအက်ဒဝတ်ချန်ကမနေ့ဗုဒ္ဓနေ့ထုတ်တဲ့အမိန့်ညွှန်းမှာတော့ဒီလိုတရားရုံးကတမ်းမြင့်မိတ်မထုတ်ဘူးဆိုရင်တော့ယာယီအကာအကွယ်ပေးမှုအရာနေထိုင်နေကြသူတွေနဲ့သူတို့ရဲ့ကလေးတွေဟာအကြီးအကျယ်ဒုက္ခရောက်အခက်တွေ့ကြရမယ်လို့ပြောဆိုထားပါတယ်။နိုင်ငံလေးကိုအတွက် TPS ယာယီအကာအကွယ်ပေးရေးအစီအစဉ်ကိုအဆုံးသတ်မဲ့အစိုးရရဲ့ဆုံးဖြတ်ချက်ကိုတရားရုံးဘက်ကအပြစ်သက်စီရင်ဆုံးဖြတ်ပြီးတဲ့အချိန်အထိအစိုးရအနေနဲ့ဒီအစီအစဉ်တိုင်းဒီအစီအစဉ်ကိုရှင်းပြအတိုင်းထားရှိဆောင်ရွက်ရမယ်လို့တရားသူကြီးအက်ဒဝတ်ချန်ကပြောပါတယ်။တရားရေးဌာနကတော့တရားရုံးတမ်းမြင့်မိတ်ကိုမနေ့ဗုဒ္ဓနေ့ကကြေညာချက်ထုတ်ပြီးတော့ဝေဖန်ထားပါတယ်။သမ္မတကဆောင်ရွက်တဲ့ကိစ္စတွေအပေါ်မှာဆုံးဖြတ်ဖို့တရားရုံးကလုတ်ပိုင်ခွင့်ကိုတလွဲသုံးတယ်ဆိုပြီးတရားရေးဌာနကြေညာချက်မှာဖော်ပြထားပါတယ်ရှင်။
အမေရိကန်တရားရုံးကြီးရဲ့လေးလံနေတဲ့တရားစီရင်တူးနေမှာ အစားထိုးဖို့ဆွေပြုတ်ခံထားတဲ့ Brett Kavanaugh ကိုခန့်အပ်တယ်မသိထက်လွတ်တော်မှာအစောဆုံးစနေနေ့လောက်မဲခွန်းဆုံးဖြတ်ဖို့ရှိနေပါတယ်။ဒါပေမဲ့တရားစီရင် Kavanaugh ဆက်ချော်တဲ့အရွယ်မှာလင်မဲဆိုင်ရာအနိုင်ကျင့်စော်ကားတာခံခဲ့ရကြောင်းဆွဆွဲချက်နဲ့ပထမနှစ်ကောလိပ်ကျောင်းသားဘဝမှာနောက်ထပ်အမျိုးသမီးတူကိုမဖွဲမရလုပ်မှုဆွဆွဲချက်တွေအတွက်ပြည်တော်စုစုံစမ်းစစ်ဆေးပြုကို FBI ရဲ့စုံစမ်းစစ်ဆေးတွေးရှိချက်တွေကိုထက်လွတ်တော်ကိုယ်စားလှယ်ဒီကနေ့အရင်လေးလာတုံ့တက်နေပါတယ်။တရားစီရင် Kavanaugh ကတော့ဆွဆွဲချက်တွေကိုငြင်းဆန်ထားတာပါ။ရတဲ့ကံတရားရုံးချုပ်တရားသူကြီးယာရုခန့်အရံမှာအမေရိကန်နိုင်ငံရေးပါတီကြီးနှစ်ခုကြားသဘောထားကွဲလို့ရှိတဲ့အစဉ်လာတိုင်းအခုနောက်ဆုံးမှလည်းရွေးချယ်ရေးလုပ်ငန်းစဉ်ကိုမလိုအပ်ဘဲချန့်ချအောင်အချိန်ဆွဲနေတယ်ဆိုပြီးဒီမိုကရက်တီပေါ်လွှတ်တော်မှာလူများစုဖြစ်တဲ့ Republican တွေကဆွဆွဲနေပြီးဒီမိုကရက်တီကတော့ဆွဆွဲချက်တွေကိုချက်ချနာနာမစစ်စစ်ပဲအရင်စလိုအတိအပြုတ်ကိုကြိုးပမ်းနေတယ်ဆဲဆိုပြီးပြောဆိုနေပါတယ်။ထို့လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌ Chuck Grassley ကတော့ FBI ရဲ့ဆွဆွဲတွေ့ရှိချက်တွေကိုကော်မတီကလက်ခံရရှိခဲ့ကြောင်းဒီနေ့မနေ့ပိုင်းမှာပဲပြောဆိုထားပြီးအချက်လက်တွေကိုပါတီနှစ်ခုစလုံးကလွှတ်တော်မှတ်တွေညီညွတ်ညီမျှလေ့လာဆန်းစစ်နေအောင်စီစဉ်ဖို့ကော်မတီဝင်ထိပ်တန်းဒီမိုကရက်ကိုယ်စားဒိုင်ယန်ဖိုင်စတိုင်းနဲ့သဘောတူထားတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ FBI ရဲ့အစီရင်ခံစာလျှို့ဝှက်အစဉ်ဖြစ်တဲ့အတွက်လွှတ်တော်ရဲ့အထူးလုံခြုံရေးအဆောင်မှသာလေ့လာဖတ်ရှုခွင့်ရမှာဖြစ်ပြီးအများပြည်သူသိရှိနိုင်အောင်ထောက်ပြမှုရှိမှရှိဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။
အာဖရိကလေးနိုင်ငံခီးထွက်နေတဲ့အမေရိကန်သမ္မတကတော့မယ်လာနီယာထရန့်ဟာဒီကနေ့မှာတော့ဒုတိယမြောက်ခီးစဉ်အဖြစ်မာလာဝီနိုင်ငံကိုရောက်ရှိနေပါတယ်။မြို့တော်လီလောင်ဝီကိုလေယာဉ်နဲ့ဆက်ရောက်လာတဲ့သမ္မတကတော့ကကလီငယ်8000လောက်နဲ့185ယောက်လောက်ရှိတဲ့အလဲတန်းကျောင်းတစ်ကျောင်းကိုတွားရောက်ပါတယ်။ကလေးတွေအင်္ဂလိပ်စာသင်ကြားတာကိုကြည့်ရှုခဲ့ပြီးဒီနောက်မှာတော့ဆရာထွေနဲ့လည်းတွေ့ဆုံစကားပြောပါတယ်။ကျောင်းသားကလီငယ်တွေကိုအကောင်းဆုံးပညာပို့ချပေးနေတဲ့အပေါ်ဂျေဇူးတင်စကားပြောချခဲ့သလိုဒီနှစ်စံပိုင်းမှာစတင်လိုက်တဲ့သမရကတော်ရဲ့ကလေးငယ်တွေလူမှုဖူလုံရေးအစီအစဉ်နဲ့ပတ်သက်လို့လည်းပြောဆိုခဲ့ပါတယ်။ကလေးတွေအတွက်လွယ်အိတ်တွေ၊မြေပြူတွေ၊ဘောလုံးတွေအပါအဝင်ကျောင်းသုံးပစ္စည်းတွေကိုသမရအင်ပြူတော်ကလှူဒန်းပေးနေပြီးအမေရိကန်နိုင်ငံတကာအကူအညီပေးရေးအေဂျင်စီ USAID ကလည်းတင်ယုံညွန့်နှံ့စာအုပ်တွေလှူဒန်းနေတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတကရောကတော့လေးစိတ်မှလာပြီးကျူခဲ့တဲ့မာလာဝီသမ္မတကရောဂျာထရူဒီမာစီကိုကနိုင်ငံတော်အေကီဟာမှာလက်ဖက်ရည်နဲ့ဧကခံပါတယ်။ဆင်းရဲပြီးအထူးသဖြင့်မိန်းကလေးငယ်တွေပညာသင်ယူနိုင်တဲ့အခွင့်အလမ်းနေပါတဲ့အတွက်မာလာဝီနိုင်ငံကိုအလဲအပတ်လာဖို့ရွေးချယ်ခဲ့တာဖြစ်တဲ့အကြောင်းလဲအင်ဂျူရောကသတင်းထုတ်ပြန်ထားပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 မြောက်လိုင်းဒိုမီတာ25 kHz 11.83 မြောက်လိုင်းဒိုမီတာ32 kHz 9.33 နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 15.95တို့ကနေပါထုတ်လွှင့်ပေးနေပါခင်ဗျာ
။ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသာပတ်နေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရဲ့။အိန္ဒိယနိုင်ငံကိုတရားမဝင်ဝင်ရောက်လာသူတွေအဖြစ်ရိုဟင်ဂျာမွတ်စလင်တို့ကိုအိန္ဒိယနိုင်ငံကဒီနေ့ပဲမြန်မာနိုင်ငံဘက်လွှတ်ပြောင်းပေးလိုက်ပါတယ်။နေရပြန်ဖို့ခံရရင်အရေးယူခံရမှာစိုးရိမ်ရတဲ့အတွက်အိန္ဒိယနိုင်ငံမှာဆက်နေဝင်ပေးဖို့အကျိုးဆောင်ရှင်တွေကနောက်ဆုံးအချိန်မှာ UN တင်ခဲ့ပေမဲ့တရားရုံးချုပ်ကပယ်ချလိုက်ပြီးတော့ရိုဟင်ဂျာ9ယောက်ကိုမနစ်ပူရာပြည်နယ်မော်ရင်းမြို့နယ်ဆက်ကနေမြန်မာအာဏာရှင်တွေထံလွှတ်ပြောင်းပေးလိုက်တာပါ။ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမပြုလက်ခံမထားတဲ့မြန်မာအစိုးရအနေနဲ့အခုနေရပြန်ဖို့ခံရတဲ့သူတွေကိုဘလို့ပုံစံနဲ့ပြန်လည်လက်ခံခဲ့တယ်လဲဆိုတော့ကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။အိန္ဒိယတရားဝင်ချုပ်ကတော့မြန်မာအနာဂတ်နေ့ဘက်ကနိုင်ငံသားအဖြစ်လက်ခံခဲ့တာကြောင့်နေရပြန်ဖို့ကိုဆုံးဖြတ်လိုက်တာဖြစ်တဲ့အကြောင်းပြောဆိုထားတာပါ။နေရပြန်ဖို့ခံရသူ9ယောက်အတွက်မြန်မာအနာဂတ်နေ့ဘက်ကအထောက်အထားဆောင်ရွက်ဆိုင်နဲ့တလတတန်းရှိတဲ့ပြည်ဝင်ဗီဇာထုတ်ပေးထားတဲ့အကြောင်းလဲအစိုးရရှိနေဆူရှာမာတာကပြောဆိုခဲ့တာပါ။ဝင်ကြရတဲ့အတွက်အကျိုးဆောင်ပေးခဲ့တဲ့ရှင်းနေပရှန်ပူရှင်ကတော့ဒီလူတွေကိုဒုက္ခသည်တွေဖြစ်အိန္ဒိယဆူရကလက်ခံဆက်ဆံမှုနဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR တာဝန်ရှိသူတရားအောင်နဲ့တွေ့ဆုံဝင်ပြုဖို့လဲတောင်းဆိုခဲ့ပါတယ်။တရားမဝင်ဝင်လာသူတွေကိုစစ်စစ်ပြီးနေရပြန်ပို့ဖို့ပြည်ထောင်စုထဲမှာပဲအမိန့်ထုတ်ပြန်ထားတဲ့အိန္ဒိယနိုင်ငံကမြန်မာနိုင်ငံကဖိနှိပ်မှုတွေကြောင့်ဖျက်ပြစ်လာရတယ်လို့ဆိုတဲ့ရိုဟင်ဂျာတွေကိုပါပြန်ပို့ဖို့စီစဉ်နေတဲ့အတွက်ဝေဖန်မှုတွေနဲ့လည်းရင်ဆိုင်နေရတာပါ။နောက်မှာတွင်ရမှုချုပ်အန်တိုနီယိုကူတာရက်ကလည်းဒီသတင်းပတ်တဲ့အိန္ဒိယနိုင်ငံခီးစဉ်တွင်ရိုဟင်ဂျာတွေကိုအကူအညီပေးဖို့အိန္ဒိယဆွေရကိုတိုက်တွန်းထားပါတယ်
။ကမ္ဘာဖွံ့ဖြိုးရေးမတိကျမရေရာမှုတွေတိုးနေချိန်မှာအရှေ့အာရှနဲ့ပစိဖိတ်ဒေသရဲ့ဖွံ့ဖြိုးရေးကတော့အခြေအနေကောင်းနေစေဖြစ်တယ်လို့ကမ္ဘာဘဏ်ကဒီကနေ့ထုတ်တဲ့စီးပွားရေးဆိုင်ရာအစီရင်ခံစာကဖော်ပြပါတယ်။ မြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးမှာတော့2018ခုနှစ်2019ခုနှစ်အတွက်မူလကခံမှန်းထားတဲ့ဖွံ့ဖြိုးမှုနှုန်းအောက်ရော့ချသွားမယ်လို့ဒီကနေ့တို့အစီရင်ခံစာမှာဖော်ပြပါတယ်။ရေကြီးမှုကုန်စည်နှုန်းကြီးမြင့်မှုငွေကြေးဖောင်းပွားမှုရဲ့ PR တွေနဲ့မဖြေရှင်းနိုင်သေးတဲ့ရခိုင်ပြည်ပခစားရရရဲ့တက်ရောက်မှုတွေကြောင့်မြန်မာဖွံ့ဖြိုးရေးကမူလခံမှန်းထားချက်ထက်တသမ900ဂိုင်းနှုန်းလောက်ကျပြီး2018-2019မှာဖွံ့ဖြိုးမှုနှုန်း6.1%ကိုကျသွားမယ်လို့ကမ္ဘာဘဏ်ကခန့်မှန်းပါတယ်။ဒါပေမဲ့ယင်းနှိမ့်မြုပ်နှံမှုတွေလောက်တာကိုင်းတာရှိစေမဲ့ဥပဒေကြီးပြဋ္ဌာန်းနိုင်ပြီးလက်တွေ့ကျင့်သုံးနိုင်မယ်ဆိုတဲ့မျှော်မှန်းချက်အရ 2020-2021 ခုနှစ်အရောက်မှာတော့ဖွံ့ဖြိုးမှုနှုန်းက 6.8% လောက်ကိုတက်လာမယ်လို့လည်းခန့်မှန်းပါတယ်။အရှေ့အာရှနဲ့ပစိဖိတ်ဒေသတွင်ဖွံ့ဖြိုးမှုအခြေအနေကောင်းမွန်စေဖြစ်တယ်လို့ကမ္ဘာ့ဘဏ်ကဖော်ပြပေးမယ်လို့လည်းမသေးချာမရေရာမှုတွေကိုလည်းထောက်ပြထားပါတယ်။ကုန်သွယ်ရေးတင်းမာမှုတွေအမေရိကန်ဘက်ကအတိုးနှုန်းတိုးမြင့်လိုက်မှုအမေရိကန်ဒေါ်လာဈေးခိုင်လာတဲ့အခြေအနေတွေနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့ငွေကြေးဈေးကွက်မခိုင်မာမှုတွေကအရှေ့အာရှနဲ့ပစိဖိတ်ဒေသတွင်ဖွံ့ဖြိုးရေးအလားအလာပေါ်မှာမရေရာမှုတွေတိုးစေတယ်လို့အစိုးရခန်းစာမှာမိမောင်းထိုးဖော်ပြထားပါတယ်။တချိန်ညမှာပဲဒေတာတွင်းမှာငွေကြေးဖောင်းပွားမှုစပြီးတိုးလာနေပြီးအထူးသဖြင့်ကတော့မြန်မာဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတို့မှာဖြစ်တယ်လို့လည်းဒီကနေ့ထုတ်တဲ့ကမ္ဘာ့ဘဏ်ရဲ့အရှေ့အာရှနဲ့ပစိဖိတ်ဒေတာတွင်းစီးပွားရေးဆိုင်ရာအစီရင်ခံစာမှာဖော်ပြထားပါတယ်ရှင်
။မလေးရှားနိုင်ငံမှာယင်းနှစ်မြောက်နေမှုဘဏ်လုပ်ငန်းကြီးတစ်ခုဖြစ်တဲ့ 1MTB ကနေငွေကြေးအလွယ်သုံးစားမှုရှုပ်တော်ပုံနဲ့ဆက်နေပြီးရင်းဆိုင်နေရတဲ့မှုတွေအတွက်အပြစ်မရှိကြောင်းဝန်ကြီးချုပ်ဟောင်းနာဂျီးရီးယားရဲ့ဇနီးကရှောက်လဲလိုက်ပါတယ်။ဝန်ကြီးချုပ်ဟောင်းကတော့ရုရှားမန်ဆော့ကတော့ဒီနေ့ကွာလာလမ်ပူမြို့တရားရုံးကဝင်မဲခွာချမှုအခွန်ရှောင်မှုတွေအတွက်အမှုပေါင်း12မှုနဲ့ဆွဲချက်တင်လိုက်တာပါ။ဝန်ကြီးချုပ်ဟောင်းကတော့2013ခုနှစ်ကနေ2019ခုနှစ်အတွင်းကိုဝိုင်ဘန်စင်းကနေဒေါ်လာ1,000,000ကျော်လက်ခံရရှိခဲ့ပြီးရရှိခဲ့တဲ့ငွေကြေးအတွက်ခွန်ပေးဆောင်မှုလည်းပြက်ကွက်ခဲ့တဲ့အကြောင်းအစိုးရရှိနေတဲ့ဘက်ကဆွဆွဲထားပါတယ်။ငွေကြေးရှုပ်တော်ပုံနဲ့ပတ်သက်လို့မလေးရှားကျင်းပြချစားမှုတပ်ဖြတ်ရေးအေဂျင်စီကသူ့ကိုတတိယအကြိမ်မင်းမြဲစစ်ဆေးခဲ့ပြီးတဲ့နောက်မနေ့တုန်းကပဲဖမ်းဆီးခဲ့တာပါ။ဒါပေမဲ့လည်းဒေါ်လာ48,000အမကန်ကြီးပေးပြီးတဲ့နောက်မှာတော့ဝန်ကြီးချုပ်အောင်ကတော့ပြန်လွှတ်ပေးခဲ့ပါတယ်။သူ့ပေါ်ဆွဲဆိုထားတဲ့အမှုတစ်ခုချင်းစီအတွက်တရားရုံးကအပြစ်ရှိကြောင်းဆုံးဖြတ်ခဲ့မယ်ဆိုရင်တော့ထောင်ဒဏ်5နှစ်ကနေ15နှစ်ထိကျခံရနိုင်ပါတယ်။
အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းမှာအင်အားဖြင့်ငရင်နဲ့ဆူနာမီလှိုင်းတန်ကြောင်းတည်ဆုံးသူအရေအတွက် 1,424 ဦးအထိတိုးလာတဲ့အကြောင်းဗေဒုက္ခစီမံခန့်ခွဲရေးဌာနကဒီကနေ့ပြောပါတယ်။ဆူလာဝေစီပြည်နယ်လေပိုင်းမှာပါလူမျိုးနဲ့အနီးအနားခရိုင်တွေမှာပြီးခဲ့တဲ့တောက်ကြံနေ့ကသဘာဝဘေးဒဏ်တင်နေတာပါ။ရှွန်းနွန်းနေအပြက်စီးတွေကြားမှာပိတ်မိနေသူတွေရှိနေသေးတယ်လို့လည်းဗေဒုက္ခစီမံခန့်ခွဲရေးဌာနတာဝန်ရှိသူကပြောပါတယ်။သဘာဝဘေးဒဏ်ကြောင့်ဖြစ်စီးခဲ့ရတဲ့ဒေသတွေမှာကုန်တိုက်တင်မှာပစ္စည်းတွေဝင်ရောက်ယူငင်ကြသူ62ဦးကိုလည်းဖမ်းဆီးထားတဲ့အကြောင်းရဲတပ်ဖွဲ့ကပြောဆိုထားပါတယ်ရှင
်။တိတ်တန်းရောက်မြန်မာနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလည်းတက်ရိုက်နားဆင်နိုင်ပါတယ်။ပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးဆက်သွယ်မေးမြန်းချက်သတင်းပြပုချက်တွေကိုကြားရမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံတွေကိုတရားမဝင်ဝင်ရောက်လာသူတွေလို့သတ်မှတ်ထားတဲ့ရ ेंजर မွတ်စလင်တချို့ကိုအိန္ဒိယအာဏာပိုင်တွေကမြန်မာနိုင်ငံဘက်ကိုဒီကနေ့ပဲလွှဲပြောင်းပေးလိုက်ပါတယ်။အိန္ဒိယတရားရုံးချုပ်ကအဲ့ဒီရ ेंजर တွေရဲ့အယူခံလွှာကိုပေချလိုက်ပြီးတဲ့နောက်အခုလိုမြန်မာနိုင်ငံဘက်ကိုပြန်ပို့လိုက်တာဖြစ်ပါတယ်။အခုလိုမြန်မာနိုင်ငံကိုပြန်ပို့လိုက်တဲ့အပေါ်မှာဒုက္ခသည်တချို့ကဝမ်းသာကြပါမယ်။တစ်ဖက်မှာလည်းဒုက္ခသည်တွေနေရရင်ပြန်ရည်နဲ့ပတ်သက်ပြီးစိုးရိမ်မှုတွေရှိနေစေဖြစ်ပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ကိုရန်နိုင်ကပြောပြမှာပါအ
ိန္ဒိယနိုင်ငံမှာရှိတဲ့ရ ेंजर 9ဦးကိုမြန်မာနိုင်ငံကိုပြန်ပို့ဖို့အိန္ဒိယတရားရုံးချုပ်ကဒီကနေ့မှဆုံးဖြတ်ခဲ့ပြီးအဲနောက်အိန္ဒိယအာဏာပိုင်တွေကသူတို့ကိုမဏိပူပြည်နယ်မိုရေးမြို့ကနေတဆင့်မြန်မာနိုင်ငံကိုဒီကနေ့မှလွှဲပြောင်းပေးလိုက်တာဖြစ်ပါတယ်အဲရ ेंजर 9ဦးကသူတို့ကိုအိန္ဒိယနိုင်ငံကနေနေရရင်ကိုပြန်မလွတ်ဖို့အယူခံဝင်ခဲ့ပေမဲ့လည်းအိန္ဒိယတရားရုံးချုပ်ကဒါကိုလက်မခံဘဲပယ်ချခဲ့တာဖြစ်တယ်လို့သူတို့ရဲ့ရှေ့နေပါရှန့်ဘူရှန်းကပြောပါတယ
် Unfortunately the court did not listen to this and has dismissed the application thus
ကံကြောင်းမလှသွားပဲတရားရုံးချုပ်ကဒီယူကန်ကိုလက်မခံနဲ့ပယ်ချခဲ့ပါတယ်ဒါကြောင့်မလို့ဒီရိုဟင်ဂျာမွတ်စလင်တွေကိုအိန္ဒိယကနေပြီးတော့ပြန်ပို့ဖို့ဖြစ်လာခဲ့တာပ
ါဆိုပါရိုဟင်ဂျာ9ဦးကိုအိန္ဒိယနိုင်ငံကိုတရားမဝင်ဝင်ရောက်လာခဲ့တယ်ဆိုတော့စွဲချက်နဲ့အိန္ဒိယဆိုရကသူတို့ကို2012ခုနှစ်ခရဲကဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံဘက်ကိုလွှဲပြောင်းတဲ့အခါမှာတော့မြန်မာနိုင်ငံရဲ့လူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနတာဝန်ရှိသူတွေကလက်ခံခဲ့တာပါ ဒါပေမဲ့လည်းရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အတိအမှတ်ပြုလက်ခံမှထားတယ်မြန်မာဆိုတာအနေနဲ့အခုနေရပြန်ပို့ခံရတဲ့သူတွေကိုဘယ်လိုပုံစံနဲ့ပြန်လည်လက်ခံခဲ့ရလဲဆိုတာကိုသိရဖို့မြန်မာဆိုတာတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်ဆုံဆန်းလို့မရခဲ့ပါဘူးအိန္ဒိယတရားရုံးချုပ်ကတော့မြန်မာအာဏာပိုင်ဘက်ကနိုင်ငံသားဖြစ်လက်ခံခဲ့တာကြောင့်နေရပြန်ပို့ဖို့ဆုံးဖြတ်လိုက်တာဖြစ်တယ်ဆိုပြီးတော့ပြောပါတယ်နေရပြန်ဖို့ခံရသူ9ယောက်အတွက်မြန်မာအာဏာပိုင်တွေဘက်ကအထောက်အထားစာရွက်စာတမ်းတွေနဲ့တလတတန်းရှိတဲ့ပြည်ဝင်ခွင့်ဗီဇာထုတ်ပေးထားကြောင်းလဲအစိုးရရှိနေတူရှာမတ်တာကပြောပါတယ်မြန်မာနိုင်ငံကိုပြန်ဖို့ခံရတဲ့ရိုဟင်ဂျာမွတ်စလင်တူကတော့အခုလိုပြန်ဖို့ခံရတဲ့နဲ့ပတ်သက်ပြီ
းဘာမှစမ်းလေရဲ့စလမ်ဘောပူရှိ
ကျွန်တော်တို့ကိုမြန်မာနိုင်ငံကိုပြန်ဖို့လိုက်တာကြောင်းပြောရတယ
်ဒါပေမဲ့လည်းတစ်ဖက်မှာလည်းမြန်မာနိုင်ငံကအခြေအနေတွေဟာပြန်သွားဖို့ဘေးကင်းလုံခြုံမှုမရှိသေးဘူးဆိုပြီးတော့နိုင်ငံတကာအတိုင်းဝိုင်းကစိုးရိမ်နေကြပါတယ်ဒီလိုအခြေအနေမျိုးမှာဒုက္ခသည်တွေကိုအတင်းကျပ်ပြန်လွတ်တာဟာနိုင်ငံတကာဥပဒေအရတရားမဝင်ဘူးလို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကလည်းပြောတယ်ဆိုပြီးဩစတြေးလျနိုင်ငံတက်စ်မေးနီးယားတက်ကတူကမြန်မာရေးကျွမ်းကျင်သူပါမောက်ခမိုနစ်ကစ်မိုးကပြောပါတယ်ဒါနဲ့ပတ်သက်ပြီးတော့အိန္ဒိယနိုင်ငံမှာကြံခဲ့တဲ့ရိုဟင်ဂျာဒုက္ခသည်တူကတော့အခုလိုပြောပါတယ
်ဟမ်လုကွာဟာလတ်တော့ဒီကိုကြေကဟမ်ဂျာစတောအဂရယန်ဆေမာရဂဘဂယကဝဲ
မြန်မာနိုင်ငံကအခြေအနေတွေတိုးတက်လာတယ်ဆိုရင်တော့ကျွန်တော်တို့ပြန်နိုင်ပါတယ်ဒါပေမဲ့တကယ်လို့သူတို့ကကျွန်တော်တို့ပြန်ပြီးတော့ညှိမှန်းနှိပ်စက်တာတွေလုပ်နေအောင်မယ်ဆိုရင်တော့ကျွန်တော်တို့ကိုဘာကြောင့်ပြန်ပို့မလဲအခြေအနေတွေမကောင်းမဲနဲ့တော့ကျွန်တော်တို့မသွားနိုင်ပါဘူ
းအိန္ဒိယနိုင်ငံမှာရိုဟင်ဂျာမွတ်စလင်အရေအတွက်ခန့်မှန်းကြေအပြင်4000လောက်ရှိတယ်လို့ဆိုပါတယ်ဒီလူတွေဟာမကြသေးခင်ကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေအတွင်းထွက်ပြေးသွားခဲ့တဲ့သူတွေမဟုတ်ပဲအဲ့ဒီမတိုင်ခင်2012ခုနှစ်အစောပိုင်းကထွက်ပြေးခဲ့ကြတဲ့သူတွေဖြစ်တယ်လို့ဆိုပါတယ်မြန်မာဆိုရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံခြင်းမရှိပေမဲ့လို့အိန္ဒိယနိုင်ငံတွေကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုတော့စီစစ်လက်ခံသွားမယ်ဆိုပြီးတော့ပြောကြားထားပါတယ်ခင်ဗျာ
မြန်မာနယ်ပတ်သက်လို့ကဘာတဝမ်းဘလော့ဂ်တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါရဲ့ရှင်။ထုတ်လင်းပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website မှာကြံရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ဘလော့ဂါလို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစီထင်ပါတယ်ရှင
်။ VOA ကကြာသပတေးနေ့ညပဲအစီအစဉ်တွေကိုဆက်ပြီးထုတ်လင်းနေပါတယ်ခင်ဗျာ။အခုတော့ UWSA ဝါဒေတာဘက်ကသတင်းတပုတ်ကိုတင်ပြခြင်းပါတယ်။ချမ်းပြည်နယ်အထူးဒေတာနှစ်မှာ UWSA ဝါတပ်ဖွဲ့ကထိန်းသိမ်းထားတဲ့ဝါလူမျိုးခရီးယန်ဓမ္မဆရာအယောက်တရာလောက်ကိုဒီရက်ပိုင်းတွင်ပြန်လွှတ်ပေးခဲ့ကြောင်းနဲ့လာဟုဓမ္မဆရာ90ကျော်ကိုတော့မလွှတ်ပေးသေးကြောင်းလာဟုနှစ်ချင်းခရီးယန်အဖွဲ့ချုပ်တာဝန်ရှိသူတွေကပြောပါတယ်ဒီလိုပြန်လွှတ်ပေးရမှာဘာသာရေးဆိုင်ရာကန့်သတ်ချက်တွေပါဝင်တဲ့ဝန်ခံချက်တွေကိုလက်မှတ်ထိုးခဲ့ရတယ်လို့ဆိုပါတယ်ဒီအကြောင်းကိုတော့ VOA သတင်းတော့ကိုမိုးစောပြောပြပေးပါအောင်ဗျာ
ဟုတ်ကဲ့စက်တင်ဘာလလလောက်ကစတင်ပြီးရှမ်းပြည်နယ်အထူးဒေသနှစ်မှာခရီးယန်ဖျားကြောင်60ကျော်လောက်ပိတ်သိမ်းခဲ့တယ်လို့သာသနာဝန်ထမ်းဓမ္မဆရာအတော်များများကလည်းဖမ်းဆီးခဲ့တာဖြစ်ပါတယ်ဒီရက်ပိုင်းတွေအတွင်းမှာတော့ဖမ်းဆီးထိန်းသိမ်းခံရတဲ့ဝါလူမျိုးဓမ္မဆရာ100လောက်ပြန်လွတ်လာကြောင်းကျိုင်းတုံခြေဆိုင်လောက်နှစ်ချင်းခရီးယန်အဖွဲ့ချုပ်ကတာဝန်ရှိသူတဦးကပြောပါတယ
်ဝါဓမ္မဆရာတွေပြန်လွတ်လာတယ်လို့ကြားတယ်ဆရာကျော်ကျော်လေးလွတ်လာတယ်လို့ကြားတယ်ဆရာသက်သက်ကြီးတို့ထတာတော့လာမသိဘူးသူတရားသက်သက်အများစုကလို့လာပြီးသူနဲ့ရောက်ပဲကြံနေလို့ပြောတယ်အဲအခုလို့လာတာကတော်တော်ကို90ကျော်လာလို့လေလာဟုကမလို့လာသေးဘူ
းလာဟုနှစ်ချင်းခရီးယံအဖွဲ့ချုပ်ကနေမြန်မာနှစ်ချင်းခရီးယံအဖွဲ့ချုပ်ကိုပေးပို့တဲ့စာမှာလာဟုဓမ္မအမှုတော်ဆောင်92ဦးဖမ်းဆီးခံထားရကြောင်းဖော်ပြထားပါတယ်တဒနာရေးဆိုင်ရာခဝင်ကတိကိုလက်မှတ်ရေးထိုးသူတွေကပြန်လွတ်ပေးခဲ့တာဖြစ်ကြောင်းအခုလိုဆက်ပြောပါတယ
်ဆိုတော့ဒီပြန်ရောက်ရေးဘုရားတော်မှာဘုရားမရှိခိုးတော့ဘူးဘောကိုအိမ်မှာပဲရှိဖို့မယ်ဆိုပြီးတော့နောက်တဒနာလွတ်လာတဲ့ဟောရဲ့အဖွဲ့ကောင်းတော်တွေရဲ့ကြိုတက်ချင်အောင်မှာပဲနေမယ်ဆိုပြီးတော့သူတို့စာဝတ်ချက်ထုတ်ခဲ့ရတယ်လို့ပြောတယ်အဲ့ဒီလိုလက်မှတ်မထိုးတဲ့ဘုရားတော်ကနပါကတော့မလွတ်လာသေးဘူးလို့ကြားတယ်
အထူးဒေတာနှစ်နဲ့ရှမ်းပြည်နယ်အရှေ့ပိုင်းမှာတာဝန်ထမ်းဆောင်ခဲ့တဲ့ဓမ္မဆရာတဦးကတော့
ကြားရတော့ဖြင့်သူတို့၄-၅ယောက်လောက်တော့ရှိတယ်အဲ့လိုလက်မှတ်ခံဝင်ချုပ်လက်မှတ်တွေရေးထိုးထားပြီးတော့မှထွက်လာရတယ်ပြောတယ်တရားမဟောတော့ဘူးဘာသာမဝင်တော့ဘူးအစတိဖြစ်ပေါ့ခရီးရန်ဘာသာမလုပ်တော့ဘူးဆိုတဲ့အဖြစ်ပေါ့လုပ်မယ်ဆိုရင်ထောင်တန်းဘလောက်ထောင်တန်းရဲ့ထောင်တန်းငွေရဲ့ရုပ်ငွေသိမ်းနဲ့ချီပြီးပေါ့ Yoya, Taya, my banya built up. Elmio, common chopper. Every tea or jaya, the house.
What you twisting in your camera, UWSA, yeah, Lashu Sassay, young Dudawinka, Uni Rangaro, Tamasiarego, Pianlo Beda, Dole, yes, she be pitcher. Adom Yamia, Pianlo Bene be, ye do it, Dijamatia, Johnny. Can when Jet Lemma ye two can be met, Madame Gugoya Surama Bowinjok, Facebook Messenger got the same, Pianle Pijar about it. မြန်မာနိုင်ငံသာသနာရေးနဲ့ယဉ်ကျေးမှုဝင်ကြီးဌာနကိုဆက်သွယ်မေးမြန်းရမှာတော့သတင်းပြန်ကြားရေးဌာနကသာသနာရေးရဲ့ညွှန်ကြားမှုဦးအောင်ဆန်းဝင်းကခရီးရန်သာသနာပြုဝေဖန်ဆီးခံရတာနဲ့ပတ်သက်လို့အခုလိုပြောဆိုပါတယ်ကျွန်တော်တို့ဒီကိုတင်ကြလာတာမရှိသေးဘူးခင်ဗျာเนาะမရှိသေးဘူးရင်ကျွန်တော်တုံးသက်ချက်မပြောလိုပါဘူးခင်ဗျာเนาะရှမ်းပြည်နယ်အထူးဒေသနှင့်မှာ
ဝတ်ဂျီနယ်ပြတ်ထန်းဥပဒေကိုကျော်လွန်တဲ့အစွန်းရောက်တဲ့မြေတိဘာသာကိုမှလက်မခံကြောင်းဝတ်တက်ဖွဲ့ဘက်ကတော့သတင်းထုတ်ပြန်ထားပါတယ်။ဗီအိုအေသတင်းတော့ကိုမိုးစောရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ခုတခါတော့ထိုင်းနိုင်ငံဘက်ကအခြေအနေကိုလည်းကြည့်အောင်ပါ။ထိုင်းမြန်မာနယ်စပ်မဲဟောင်ဆောင်ခရိုင်မှာနိုင်ငံမဲဖြစ်နေတဲ့မြန်မာຫນွေဘွားတောင်ပေါ်တိုင်းရင်းသားကလင်းငယ်တွေ ်ပေးဖို့လာပါတယ်
။ဖမ်းမြန်မာနယ်စပ်မယောင်ဆောင်ပြည်နယ်ဟာရှမ်းနဲ့ကရင်နီလူမျိုးတွေအများဆုံးနေထိုင်နေကြတဲ့ပြည်နယ်ဖြစ်ပါတယ်။မယောင်ဆောင်ပြည်နယ်ထဲမှာရှိတဲ့မြန်မာနယ်ပွားတောင်ပေါ်တိုင်းရင်းသားကလေးငယ်တွေပါဝင်နိုင်ငံသားဖြစ်အသိမှတ်ပြုဖို့ရှောက်ထားခဲ့သူ190ကျော်တဲ့ကကလေးတွေပါဝင်လူ104ယောက်ကိုနိုင်ငံသားမှတ်ပုံတင်နေထုတ်ပေးခဲ့ကြောင်းပြည်နယ်အုပ်ချုပ်ရေးမှူးမစ္စတာစီရီချန်ချန်ဖွန်ကအခုလိုပြောပါတယ်ဆိုဆိုရင်နိုင်ငံသားအဖြစ်ကလေးငယ်တွေအပါအဝင်လူ104ယောက်ကိုနိုင်ငံသားမှတ်ပုံတင်နေပေးခဲ့ပါတယ်အခုဆိုရင်နိုင်ငံသားအဖြစ်ရှောက်ထားသူအလုံးပေါင်း 3,000 ကျော်ကိုနိုင်ငံသားအဖြစ်ပေးခဲ့ပြီးဖြစ်ပါတယ်ဆိုပြီးပြောပြပါတယ်ထိုင်းနိုင်ငံသားမှတ်ပုံတင်ဟာထိုင်းနိုင်ငံသားတွေနဲ့ဒန်းတူညီများအခွင့်အရေးခံစားခွင့်ရရှိမှာဖြစ်တဲ့အကြောင်းထိုင်းနိုင်ငံသားများအဖြစ်အသိမှတ်ပြုလက်ခံရရှိထားတဲ့သူတွေအနေနဲ့ထိုင်းနိုင်ငံနဲ့ဘရင်တော်ဝင်မိသားစုပေါ်တစ္ဆာရှိရမှာဖြစ်ပြီးထိုင်းနိုင်ငံရဲ့တည်သေးဥပဒေတွေကိုချိုးဖောက်ပါကနိုင်ငံသားအဖြစ်ကနေရုပ်သိမ်းခံရမှာဖြစ်တယ်ဆိုပြီးပြောကြားသွားခဲ့ပါတယ်။ထိုင်းနိုင်ငံရဲ့မြောက်ဘက်ဆွန်းမှာတည်ရှိတဲ့မယောင်ဆောင်ပြည်နယ်ဟာမြန်မာနိုင်ငံ၊ကရင်ပြည်နယ်၊ရှမ်းပြည်နယ်တို့နဲ့နေဆက်ချင်းထိစပ်နေပါတယ်။မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေအကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ထိုင်းနိုင်ငံပိုင်ဖြစ်တဲ့အဲ့ဒီမယောင်ဆောင်ဒေသကိုသစ်ဆောင်တဲ့ပြည်သူတွေကအများဆုံးလာရောက်နေထိုင်အခြေချရဲ့ပြည်နယ်လေးဖြစ်ပါတယ်။ထိုင်းအစိုးရအနေနဲ့ဆယ်စုနှစ်နဲ့ချီပြီးမြန်မာနိုင်ငံကထွက်ပြေးလာသူတွေကိုမယောင်ဆောင်ဒေသကဒုက္ခသည်စခန်းတွေမှာလက်ခံပေးထားပြီးတတိယနိုင်ငံတွေစီကိုထွက်ခွာဖို့အတွက်ကူညီလှုပ်ဆောင်ပေးခဲ့ပါတယ်။အခုခါမှာတော့တချို့ကတော့တတိယနိုင်ငံကိုမထွက်ခွာတော့ပဲထိုင်းနယ်ဆက်မှာပဲအခြေချနေထိုင်နေပြီးကလေးတွေဆိုရင်လည်းထိုင်းကျောင်းတွေမှာတက်နေကြတာပါအခုနိုင်ငံသားအဖြစ်သတ်မှတ်ခံထားရတဲ့သူတွေဟာလည်းထိုင်းနိုင်ငံရဲ့နိုင်ငံသားဖြစ်ခွင့်ဥပဒေအရကန့်ညီသူတွေဖြစ်တာကြောင့်နိုင်ငံသားပေးခဲ့တာဖြစ်ပါတယ်။ကရင်မွန်ရှမ်းပြည်နယ်နဲ့ထိစပ်နေတဲ့ထိုင်းနယ်စပ်တခြားမှာနိုင်ငံမဲ့ကလေးပေါင်း 9,000 ကျော်ရှိတယ်လို့လည်းထိုင်းနိုင်ငံကကလေးခွင့်ရေးလှုပ်ရှားဆောင်ရွက်သူတွေကပြောဆိုခဲ့ပါတယ်ရှင်
။ထိုင်းအခြေဆိုင် VOA တင်းနောက်မအေးမာရဲ့တည်င်းပြပူချက်ဖြစ်ပါတယ်။လာမယ့်စနေည VOA ရဲ့တိုက်ရိုက်လှိုင်းလိုင်းအစီအစဉ်မှာဘယ်လိုအကြောင်းအရာမျိုးဆွေးနွေးကြမလဲဆိုတာကိုအသိပေးကြပါတယ
်။သောတာရှင်များရှင်မြန်မာနိုင်ငံမှာနိုင်ငံညာအရေးရောင်းချမှုတွေကိုမကြာသေးခင်ကစလို့ထိန်းချုပ်လိုက်တဲ့အတွက်ဝေဖန်တာတွေထွက်ပေါ်နေပါတယ်။စနစ်တကျတင်သွင်းဖြန့်ချီဖို့ရည်ရွယ်ပြီးအရင်ကတည်းကရှိနေတဲ့အမိန့်ကိုလက်တွေ့ကျင့်သုံးလိုက်တာလို့တာဝန်ရှိသူတွေကပြောကြပေမဲ့လို့လည်းစီဝါရေးကျန်းမာရေးအရာရိုက်ခတ်မှုတွေရှိလာမှာကိုလည်းစိုးရိမ်နေကြပါတယ်။နိုင်ငံသားအရေးတွေကန့်တတာဟာကောင်းတဲ့အစီအစဉ်တစ်ခုလို့ဆိုနိုင်ပါသလားနောက်ဆက်တွဲအစိုးအကောင်အကျိုးဆက်တွေဘာတွေရှိလာနိုင်တယ်လဲဆိုတာတွေကိုတော့ VOA မြန်မာပိုင်းရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမိများလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ။
စနေည VO ရဲ့ဒိုင်းရိုက်လေလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။ပါဝင်ဆွေးနွေးလို့သူတွေအနေနဲ့ကျွန်တော်တို့ VO ရဲ့ရုံးချုပ်ဖုန်းကိုစနေနေ့ည9နာရီမတိုင်ခင်ဆက်သွယ်ပြီးတော့မိမိတို့ရဲ့ဖုန်းနံပါတ်တွေကိုပေးနိုင်ပါတယ်ခင်ဗျာ။အခုတော့ကျန်းမာရေးဆိုင်ရာနိုင်ငံတကာသတင်းဌာနတစ်ပုဒ်ကိုတင်ပြပါမယ်။ယောဂဝေဒနာခံစားနေရတဲ့လူနာတွေအတွက်မျိုးရိုးဗီဇာကိုပြုပြင်ပြီးကူးသနိုင်မဲ့နည်းလမ်းတွေကိုလေ့လာနေရကအစောပိုင်းရလဒ်တချို့ထွက်ပေါ်လာပါပြီ။ဒီကူထုံးကအနေကင်းပြီးအောင်မြင်မှုအလားအလာရှိသလိုထိရောက်မှုလည်းရှိမယ်လို့မျှော်လင့်နေကြတာပါ။ဒါပေမဲ့လည်းဒီကူထုံးတွေလုံးဝအောင်မြင်မလားဆိုတာကတော့ပြောဖို့အချိန်စောနေသေးတဲ့အကြောင်းဒီ VO ရဲ့သတင်းတော့ Fake Liberals ပြဖို့တဲ့သတင်းလွှာကိုမနှမ်းလောင်ပြောပြမှာဖြစ်ပါတယ်။
အသက်45နှစ်အရွယ် Brian Maddox ဟာအမျိုးသားရိမာရာဖြစ်လေဖြစ်တာရှိတဲ့ Hunter Syndrome ဝေဒနာခံစားနေရသူပါ Hunter Syndrome ဆိုတာကလူခန္ဓာကိုယ်တွင်းကတကြားသက်တွေကိုခြေဖြတ်တဲ့နေရာမှာအသုံးပြုတဲ့ enzyme တွေကိုထုတ်ပေးမဲ့မျိုးပီစာတွေမရှိတာကြောင့်မတန်ဆွမ်းဖြစ်ရတဲ့ရောဂါပါဒါကြောင့်ခန္ဓာကိုယ်တစ်ခုလုံးကတကြားသက်တွေဟာအဆိပ်အတောက်တွေလိုစုပြုံလာပါတယ်ဒီရောဂါပြောက်သွားအောင်ကုသနိုင်တဲ့ကုရုံမရှိသေးပါဘူးဒါပေမဲ့လည်းပြီးခဲ့တဲ့နိုဝင်ဘာလတုန်းကတော့ချွေးနေတဲ့မျိုးပီစာတွေကိုလုံးဝပြုပြင်ပြီးကုသပေးမဲ့စံတမှုတစ်ခုမှာ Brian ဟာပထမဆုံးလူနာဖြစ်လာပါတယ်။သူ့ရဲ့အတွေ့အကြုံကိုသူကအခုလိုပြောပါတယ်
။ When I am minister of the infusion and I
အရင်ဆုံးအကျော်ရဲဆေးတွေစပြီးတော့သူနဲ့အချိန်မှာတော်တော်စိတ်လှုပ်ရှားပြီးတော့နည်းနည်းလေးကြောက်နေမိပါတယ်
။ခန္ဓာကိုယ်ရဲကပြုပြင်ဖို့လိုနေတဲ့မျိုးပီစာ DNA တွေထဲကတိကျတဲ့နေရာမှာသွားပြီးအစားထုတ်ဖို့ပြုပြင်ထားတဲ့မျိုးပီစာ genes တွေကိုအကျော်ရဲကတစ်ဆင့်ထိုးသွင်းပေးပါတယ်။ဒီကူရုံကလူခန္ဓာကိုယ်ရင်းကခြုံရင်းနေတဲ့ genes တွေကိုဖယ်ထုတ်ပြီးအဲ့ဒီနေရာမှာကောင်းတဲ့မျိုးဗီဇာတွေနဲ့အစားထိုးတာဒါမှမဟုတ်လိုအပ်နေတဲ့နေရာတွေမှာဖြည့်ပေးတာပါအခုနေလန့်တွေကြောင့်ဒီကနေ့ထိတိတိယကုသနိုင်ခြင်းမရှိသေးတဲ့ Hunter syndrome ကိုကုသပေးနိုင်မယ့်နည်းတွေတွေ့လာရလိမ့်မယ်လို့ဆရာဝန်တွေကမျှော်မှန်းနေပါတယ် North Carolina Chapel Hill တက္ကသိုလ်ကလေ့လာမှုကိုဦးဆောင်နေတဲ့ Dr. Joseph Morinza ကသူ့ရဲ့ရည်မှန်းချက်အာနေကင်းတဲ့စံတမှုတွေလုပ်ဖို့ဖြစ်တယ်လို့ပြောပါတယ်ဒီကူထုံးကနေထိရောက်တဲ့လက္ခဏာတွေကိုတွေ့နေရပြီလို့လည်းအခုလိုပြောပါရစ
ေ။ Right now it's still very early in the clinical trial.
ကုလိုစံတက်ကူတာနေတဲ့ကာလမှာတိတ်ပြီးအကောင်းမြင်ထားလို့တော့မရပါဘူး။ဒါပေမဲ့ဒီကနေ့ထိတွေ့မြင်ရတဲ့ရလဒ်တွေကိုတော့အတော်အားရကျေနပ်မိပါရစေ။ Maddox နဲ့တခြားလူနာတယောက်ကိုပြင်ထားတဲ့ရိုးရိုးဗီဇဂျင်းတွေမဆိုတလောက်ထိုးပေးပြီးစံကုကြည့်တဲ့အခါခန္ဓာကိုယ်အတွက်အကျိုးမပြုတဲ့တခြားဓာတ်တွေမှာအပြောင်းအလဲတွေဖြစ်လာတာမတွေ့ရသေးပါဘူး။ဂျင်းပမာဏအတင်းအတင်းကိုလေးလကျော်ထိုးထားပေးတဲ့အခြားလူနာနှစ်ယောက်မှာတော့အဲ့ဒီတကြားတက်58ရာခိုင်နှုန်းထိကျသွားတာကိုတွေ့ရပါတယ်
။ဒေါက်တာဂျိုးဆပ်ကစမ်းသပ်မှုကြောင့်အခုလိုဆက်ပြီးတော့ရှင်းပြပါတယ်
။ It does suggest the possibility of making
enzymes. ကိုယ်ရဲ့တကြားတက်တွေကိုခြေဖြတ်ပေးမဲ့ enzyme တွေအချိန်ကတ်သက်တစ်ခုအတွင်းထွက်လာဖို့ဖြစ်နိုင်ခြင်းရှိတယ်ဆိုတာတွေ့ရပါတယ်။တကြားတက်တွေဇက်တိုက်ကျသွားမယ်ဆိုရင်တော့ပိုပြီးတိတာတဲ့အကျိုးဆက်ကိုတွေ့ရမှာပါ။
စံတက္ကန်လူနာဘရိုင်းကလည်းသူ့ရဲ့မျိုးလင့်ချက်ကိုအခုလိုပြောပါရယ
် I'm hoping that the gene therapy will halt the progression
ကျွန်တော်ခံစားနေရတဲ့ Hunter syndrome ကိုရောနောက်လူငယ်တွေမှာပါဒီကူရုံးနဲ့ကုသပေးနိုင်လိမ့်မယ်လို့မျှော်လင့်ပါရယ
်ဒီနီလာနဲ့စံတက္ကန်ကုသနေတာကိုဆက်ပြီးလုပ်ကိုင်နေရတဲ့အများလားမဲ့6လအတွင်းသိတာတဲ့အောင်မြင်မှုတွေရလာမယ်လို့လည်းသတင်းပညာရှင်တွေကမျှော်မှန်းထားတာဖြစ်ပါရယ်ရှင
်မျိုးရိုးဗီဇာဂျင်းကိုပြုပြင်ပြီးယောဂဝေဒနာတက်တာအောင်ကုသနိုင်ဖို့ဆေးပညာရှင်တွေကြိုးပမ်းနေကြတဲ့အကြောင်းနန်းလောင်ပြောပြခဲ့တာပါ VOE ကနေထုတ်လွှင့်ပြီးသမျှအစီအစဉ်နေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOE ရဲ့ email လိပ်စာ burmese@voenews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာရိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက VOE မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာဒိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါခင်ဗျာမြန်မာစံတော်ချိန်ည9:00နာရီခွဲရှိပါပြီ VOA ရဲ့ဇာတာပတိနေ့ညဘက်အစီအစဉ်တွေကိုည10:00နာရီအထိလိုင်းနူမီတာ25 kHz 15653ညလိုင်းနူမီတာ32 kHz 11803ညလိုင်းနူမီတာ51 kHz 9335တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ရွယ်အတွင်းမှာတော့ကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်တဲ့အပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ကျွန်တော်ဒီကပွဲမှာနိုင်ရရင်တော့ဆက်စစ်နေရာမှာလုံးလေးပါနိုင်တယ်ဆိုရင်တော့ချင်းပြည်တို့အတွက်ကိုရှိလက်ရောက်ဥပဒေပုံထည့်အနေနဲ့
တိုင်းသားပါတီတွေ2020ရွေးကောက်ပွဲအတွက်ဘာတွေပြင်ဆင်နေကြသလဲဆိုတာတွေကိုနောက်ပိုင်းမှာတင်ဆက်သွားဖို့ရှိပါတယ်အခုတော့ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့စွန့်ပစ်ခံကလေးငယ်နဲ့မလို့ခြင်းပဲဆောင်ရတဲ့ကိုဝန်လေးကိုဘယ်လိုကာကွယ်ရမလဲဆိုတဲ့အကြောင်းတင်ပြထားပါတယ်မြန်မာနိုင်ငံမှာဆွန့်ပစ်ခံရင်ဝင်မဲ့ကလေးငယ်တွေများပြားလာတဲ့အဓိကအကြောင်းရင်းဖြစ်တဲ့မလို့ခြင်းပဲကိုဝန်မရရှိရေးအတွက်ကာကွယ်ပေးဖို့လိုနေပြီလို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။မလို့ခြင်းတဲ့ကိုဝန်မရရှိကာကွယ်ပေးရမှာတတိတားစီတားဆက်ချာနီအမျိုးမျိုးတွေကအသင့်တော်ဆုံးကိုရွေးချယ်ဖို့တည်ထားတဲ့လို့ဆိုပါတယ်။ဒီအကြောင်းမြန်မာနိုင်ငံရင်ဝင်မဲ့ကလေးများကာကွယ်ဆောင်ရှောက်ရေးအသင်းအထွေထွေတွင်းရင်းမှုနဲ့တာဖွာမီရအထူးကုအရင်းသားပါမောက္ခဒေါက်တာမြတီရာကိုကိုဝင်းမင်းမေးမြန်းတင်ပြထားပါတယ
်။ Okay, တာဖွာမီရထူးကုဆရာဝန်ကြီးပါမောက္ခဒေါက်တာမြတီရာခင်ဗျာရင်ဝင်မဲ့ကလေးငယ်တွေပေါ့နော်ဒီစွန့်ပစ်ခံရတဲ့ကလေးငယ်တွေရှော့ချရေးတွေပြီးခဲ့တဲ့တစ်ခေါက်ကဆွေးနွေးခဲ့ရမှာဖြစ်ရခြင်းအကြောင်းရင်းတွေနဲ့မလို့ခြင်းနဲ့ကိုယ်မရဖို့ကာကွယ်ရေးရေးပူရပြောပြခဲ့တယ်ပေါ့ဒီတစ်ခေါက်တော့အခုလို့ရှော့ချနိုင်ရေးအတွက်မလို့ခြင်းနဲ့ကိုယ်မရဖို့ကာကွယ်ရေးမှာဒီတားဆက်ချာနီအသေးစိတ်နဲ့ပတ်သက်လို့ဒီအထီရောက်ဆုံးဆိုရင်ဘယ်ကနေစပြီးဆက်မရှင်းပြမလဲ
အာနိတင်ကောင်းဆုံးစိတ်ချရဆုံးပေါ့ဒီတားဆက်ချာနီလမ်းနေမှာအာနိတင်ဘာနဲ့တိုင်းစားလဲဆိုရင်အမျိုးသမီးတေရတစ်နှစ်သုံးလိုက်လို့ရှိရင်ကိုဝင်ရသွားတဲ့နှုန်းအဲ့ဒီမှာမှကိုဝင်ရသွားတဲ့နှုန်းတယောက်ထက်နေတဲ့နည်းပေါ့အဲ့ဒီကအကောင်းဆုံးနည်းကသာကျော်ဖြတ်ခြင်းပါပဲထောင်မှာမှတယောက်ဖြစ်ခြင်းနဲ့ဖြစ်နေပေါ့ဒါပေမဲ့သာကျော်ဖြတ်ခြင်းကကျွန်တော်တို့တိုင်းပြည်မှာဒီဇိုင်းဖြတ်လို့မရပါဘူးသတ်မှတ်ထားတဲ့အချက်လက်တွေနဲ့ပြည့်စုံမှဖြတ်ရပါတယ်ဥပမာအသက်40ကျော်ရင်ခလီတယောက်ရှိရင်ဖြတ်ခွင့်ရှိပါတယ်38နှစ်ဆိုရင်ခလီ2ယောက်35နှစ်ဆိုရင်ခလီ3ယောက်လက်ထဲမှာရှိဆိုတာကြောက်ချက်လေးရပါတယ်အဲ့ဒါအပြင်တခြားမအီမှာကျမ်းမာရေးချူတဲ့တာရှိလို့ကိုယ်ဝန်မဆောင်တဲ့တော့လူကြီးစာရင်လည်းဖြတ်ခွင့်ရှိပါတယ်နောက်နှစ်ခါခွဲပြီးတတိယမြောက်ကိုယ်ဝန်ဆိုလည်းအသက်ဘလောက်ပဲဖြစ်ပလို့စီဖြတ်ခွင့်ရှိပါတယ
်ဟုတ်ကဲ့ဆရာမအဲ့တော့ဒီနောက်တနည်းရောဘလို့အနေထားရှိတယ်လဲ
နောက်ကျန်တဲ့နည်းနှစ်ခုကတော့ရေးရှိကြရှိခံတဲ့နည်းလေးဖြစ်တယ်ဗာမိတင်ကောင်းတဲ့နည်းလေးဖြစ်တယ်နှစ်ရှိလဲခံပါတယ်၃နှစ်ခံတာလည်းရှိသေး၅နှစ်ခံတာလည်းရှိသေးဒါပေမဲ့လူချင်းရင်ပြန်ထုတ်လိုက်ရင်လည်းကိုယ်ဝင်ရနိုင်ပါတယ်အဲ့နှစ်ခုတော့ဓမောင်းအရေးကြအောက်မှာတင်နေပုံမုံပါတယ်ပစ္စည်းနောက်တဲ့အိမ်ကမှထည့်တယ်ပစ္စည်းဒါပေမဲ့တိမ်နဲ့ထည့်တဲ့ပစ္စည်းရဲ့ပတ္တနာတော့ဓာတိလိုင်းများတတ်ပါတယ်ကိုက်တတ်ပါတယ်ဒါကြောင့်မလို့ဓာတိလိုင်းများတဲ့သူကိုက်တဲ့သူတွေကတော့မတင်တော့ပါဘူးအဲ့လိုမဟုတ်ဘူးဆိုရင်တော့ပိမာပဲအသားလုံးတို့ပူရစ်တစ်တီမရှိဘူးပုံမှန်လဲဆိုရင်ဒီပစ္စည်းသုံးလို့ခုံပါလေသူကထုတ်ချင်လေလွယ်စီပါလေအလွယ်တကြီးကျိုးစာလေးကိုဆွဲထုတ်လိုက်တာနဲ့ရပါလေအခုနောက်ပိုင်းမှာဆိုရင်ကလေးမွေးပြီးပြီးချင်းအချင်းကြပြီးတာနဲ့တိမ်လေးကိုထည့်လိုက်လို့ရပါလေဟို6ပတ်ကျော်ပြီးတော့မှတိမ်ပုံမှန်နေရာမှာရောက်ပြီးမှထည့်ရရင်ပုံပြီးတော့ခက်ချင်ပါလေခွဲမွေးတဲ့လူဆိုလို့ရှိရင်လည်းပူလွယ်ပါတယ်ခလေးထုတ်ပြီးတဲ့ချိန်မှာတိမ်လေးကိုတေချာထည့်ပြီးလိုက်ရပါတ
ယ်ဟုတ်ကဲ့ဆရာမအဲ့တော့ဒီနောက်တနည
်းလမောင်းရည်ကြအောက်ပင်ဖြစ်စီရတော့ဟော်မုန်းပါပါတယ်ပရိုဂျက်စထရောင်ဆိုတဲ့ဟော်မုန်းမှာအဲ့ဒီဟော်မုန်းကိုနေ့တိုင်းနည်းနည်းနည်းနည်းထုတ်ပေးနေခြင်းအပြင်တအားမကြည့်အောင်တိမ်ကောင်းရဲ့အမိသားကိုချွတ်ပြအောင်လုပ်ပေးပါတယ်ဒါပေမဲ့သူ့ရဲ့ပြဿနာဆရာဝန်ကိုယ်တိုင်ထည့်ပြရတယ်ထုံကြီးထူပြီးတော့ပြန်ထုတ်တဲ့အခါမှာလေဆရာဝန်ကိုယ်တိုင်ကသူ့အရင်ဒါလေးနဲ့လှီးပြီးတော့မှထုတ်ပြရတာမျိုးရှိပါတယ်အဲ့ဒါတွေမကတော့ဟော်မုန်းကိုတနည်းနည်းနည်းနည်းနည်းထုတ်ပြတဲ့အခါမှာဟော်မုန်းလေဆိုမငြိမ်တာလေးတွေရှိပြပါတယ်အဲ့လိုမငြိမ်လို့ရှိရင်ဓာတ်ပြီးတွေးရနေ့တိုင်းလေးကိုစွတ်ကဲစွတ်ကဲအနေစင်းညစင်းအဲ့လိုပုံမှန်မှန်မှန်တွေးစင်းရင်ဖြစ်တတ်ပါတယ်ဒါပေမဲ့တချို့ကြတော့လေလုံးဝကိုမစင်နဲ့ထိန်သွားတာလေဖြစ်တတ်ပါတယ်သူများကြီးကတော့ရာသီထိန်သွားတယ်မလားတာကိုလက်ခံနိုင်နေတယ်။နည်းနည်းနည်းနည်းရှင်းနေမကြိုက်ကြပါဘူး။ထည့်ပြီးရတယ်အဲ့လိုဖြစ်ရင်လာပြန်ထုတ်ခိုင်းတတ်ပါလေ။ ยามมือถือมือที่สูงสูงลีบจุดเด่นติดทารีโร่เจ้ามาขนาดนี้สวยนะคุณเรียกมาเทล่ะก้าวมาเลยแต่ตอนนี้แค่ลูกเท่าลูกเดี๋ยวเกิดสาวเขาเดินไปจากที่บ้านเลยโอเคแล้วที่จุดที่อาจารย์อันนี้เป็นสิ่งเดียวจุดที่อาจารย์เราเรื่องนี้เดียวจะไม่ต้องมาดูเสียงเขาอยากการนี้ฉันไม่อยากที่คุณอยากวางเงินเรียนนี่ละต้องการทุนสีบาวาเลย นี่เรื่องต่อไปสิจันทร์นี้สาบานเลยฮอร์โมนตรงนี้ไปสิจันทร์นี้สาเลยไปแล้วที่เห็นในใจคือจะมาเลยคลีมวิวเรียกมาคลีมวิวยี่เรามันได้เรื่องนี้เห็นในตรงนี้เลยชาวลาที่ได้ในสุริศีนี่ลูกค้าที่ฮอร์โมนขึ้นเรียกจะมีต้องเอาไปเอาชิ้นนั้นไปปิดที่คลีมเลยก้าวที่ฮอร์โมนมาทอดเอาแต่ถ้าอยากจะมาเลยจะทำเรื่องมาบอกกันเนี่ยคลีมเรียกยังไงเราแต่ถ้าไม่ชาวลาจะรับลูกค้าสักจุดอันนี้ไอ้น่ะนู่นอีกที่เดียว ฮอร์โมนขึ้นเยอะจังเลยต้องเอาไปเอาชิ้นนั้นไปปิดที่คลีมเลยก้าวที่ฮอร์โมนมาทอดเอาแต่ถ้าอยากจะมาเลยจะทำเรื่องมาบอกกันเนี่ยคลีมเรียกยังไงเราแต่ถ้าไม่ชาวลาจะมาตรวจสอบยาว่ามาสูบอะไรสุริศีน่ะนี่เป็นตัวซีนะฮอร์โมนที่มีไปเสียรอนุตัยนี่เป็นตัวว่ามันเป็นตัวตัวเลยฮอร์โมนที่มีไปเสียตัวตัวยาไปตัวเลย
ดีเนี่ยเช่นอุตุนายเช่นเรือที่เราเนี่ยว่าดีเนี่ยเช่าในเราไปเราไม่อยากจะไปสิ่งที่เราจะไปตัวเลยที่จะทำงานอยู่ที่ทำเรื่องทำอยู่ตัวอะไรสิ่งที่ไปแล้วแต่บัวเช่นเลยแต่มาห้องมือมือไปสิ่งที่ไปโอเคใช่ไหมดีนอกจากนี้อ่ะไปดูในทางนู่นได้ยังมีหูดูหูดูสิ่งที่ที่พิเศษสามีเราทำเนี่ยกางกางเป็นสามีมีลูกมีครอบครัวสุดเลยเช่นใจเนาะน่ะห้องมือมือไปสิ่งที่เราอยากไป มีใครตัวว่าเลยลำเบอร์ทารีเอาเสียมาเลยตัวเลยแต่ไหนที่เช่นนั้นดูดูไปแล้วไอ้สีเด็กกันลงตัวประมาณนี้เดียร์รับใช่ไหมแต่ช่วยเรื่องมาสานเนี่ยนี่ก็ลาลงตัวเดียร์นี่ก็มีชีวิตอยู่สิ่งที่อะไรเยอะอะไรสิ่งอันนี้เป็นชีวิตตัวเลยตัวดูเนื้อไปตัวเลยตัวฟ้ามาอยู่มีอันนี้ก็เลยเห็นตัวเนื้อทั้งยาลาชีวิต
ถ้าอะไรที่เด็กทำมาเล่นที่ใช้ได้แล้วที่เราไม่บอกว่าสุดท้ายอยู่เสียที่สุดอยู่เรียขนาดนี้ก็ต้องเป็นที่ได้แบบนี้ตอนนี้สุดอยู่นี่เราห้องมือสีก็เอ๋อกูรีดเองจะจัดได้วัดได้โอเคใช่ไหมไอ้ตอนที่นอกจากนี้ก็เป็นว่ากูรีดเองจะจัดได้วัดได้โอเคใช่ไหมไอ้ตอนที่นอกจากนี้ก็เป็นว่ากูรีดเองจะจัดได้วัดได้โอเคใช่ไหมไอ้ตอนที่นอกจากนี้ก็เป็นว่ากูรีดเองจะจัดได้วัดได้โอเคใช่ไหมไอ้ตอนที่นอกจากนี้ก็เป็นว่ากูรีดเองจะ အနည်းငယ်ကောင်းတဲ့အမျိုးအစားကရောအနည်းငယ်အနည်းဆုံးကတော့မိမတရားတစ်နှစ်၃လပြီရှင်ဆက်ရှိရောက်ခင်အချက်ပြန်ရတာလည်းမြည်ပါအဲ့ဒါကြီးကတော့အလုံးတည်းရဲ့အစွတ်ကုန်တော်မှာသူအနည်းငယ်နေရင်းနဲ့ကောင်းကျွားတော့တခြားပြည်တော်နဲ့ဆက်ဆံရေးနဲ့ပြည့်စုံတဲ့ဒီရောဂါတွေလေကာကွယ်ပါတယ်အဲ့ဒီထဲမှာမှတခြားနည်းလမ်းတွေကတော့သူ့ရဲ့အရှင်ထုတ်တဲ့ဒီ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆင်ပါဦးဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးကဏ္ဍပြီးမှာတော့အခုတစ်ခါတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်မြန်မာပြည်မှာအစိုးရအပြောင်းအလဲဖြစ်လာပေမဲ့တရုတ်ရဲ့စီးပွားရေးလွှမ်းမိုးမှုကမကင်းလွတ်နိုင်သေးကြောင်းဦးအောင်ခင်ကသုံးသပ်တင်ပြထားပါတယ်
ရုပ်ပြည်ဟာကမ္ဘာမှာဒုတိယအကြီးဆုံးစီးပွားရေးအင်အားဖြစ်ပါတယ်မြန်မာကတော့ကမ္ဘာအစည်းအဝေးဆုံးနိုင်ငံတစ်နိုင်ငံဖြစ်ပါတယ်အဲ့ဒီတော့တရုတ်မြန်မာစီးပွားရေးဆက်ဆံမှုမှာဘယ်သူကဘယ်သူကိုလွှမ်းမိုးမယ်ဆိုတာကမ္ဘာနိုင်ပါတယ်စစ်အစိုးရကအနည်းငယ်ကြောကာလတရုတ်အားကုန်ရဲ့ယက်တီခဲ့တဲ့အရှိန်အဟုန်ဟာဆက်လက်ရှင်းတန်းနေသေးဖြစ်ပါတယ်ဖိနှိပ်ချုပ်ရှိတဲ
တရုတ်စီးပွားရေးလွှမ်းမိုးမှုဟာလျော့မသွားပါဘူး NLD အစိုးရကမှလည်းတရုတ်စီးပွားရေးအလားအလာကောင်းနေပါတယ်တရုတ်သမ္မတရဲ့လက်ရင်းအစီအစဉ်ဖြစ်တဲ့ Belt and Road Initiative BRI ရဝင်းလမ်းကြောင်းစီမံကိန်းမှာမြန်မာပါဝင်ပါတယ်လွန်ခဲ့တဲ့ February လကပဲတရုတ်မြန်မာစီးပွားရေးဇင်းကြံတည်ဆောက်ဖို့နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးကြပါတယ်တရုတ်နဲ့ပတ်သက်တဲ့ပြည်သူသဘောထားသိရအောင်တရုတ်
ตุเตปีนออูเล่ดาเรสาดังโกลงแก่เดมัชดากาอินเตอร์เนชั่นแนลกรุ๊ปเซ็นเตอร์กาทุบเปลี่ยนทาบาเรยะมะบีตุปีดาตะทองโจเยตะยุ่เนปะตะเดอะเมียนตรึซอเมียนบีติ่นปะทาเรสาดังဖြစ်ပါတယ်လုပ်ငန်းတဘာဝချင်းတူနေတာတော့မင်းမြန်းခံရသူတွေဟာဂျပန်ကိုတရုတ်ထက်ပိုပြီးစိတ်နှစ်သက်တာတွေ့ရတယ်လို့ဆိုပါတယ်တရုတ်ရဲ့ယင်းနီမြို့နယ်မှုဟာတာဝန်သိတဲ့သဘောကင်းမဲ့နေတယ်လို့မြင်ပါတယ် ပြည်내တဲ့ဆေးအစိုးရနဲ့လက်တွဲကြတဲ့တရုတ်ကိုမကြေမနက်ဖြစ်နေသေးပုံရတဲ့အတွက်စီမံကိန်းအကောင့်ထယ်ဖော်တဲ့အရက်မှာဒေသခံတွေကျေနပ်အောင်လုပ်ဖို့အရေးကြီးတယ်လို့တရုတ်သူတွေတီတွေကဆိုပါတယ်ဒီလိုမလုပ်နိုင်ရင်တရုတ်မြန်မာစီးပွားရေးဈေးညံမှာရောရဝန်းလမ်းကြောင်းစီမံကိန်းမှာရောစန့်ကျင်မှုတွေနဲ့ရင်ဆိုင်ရွယ်ရှိတယ်လို့မြင်ကြပါတယ်ဒါကြောင့်မို့ပြည်သူနဲ့ဆက်ဆံရေးအစဉ်
Wara Chitelu, Suare.
Tio Siwai Siman Gamegu, NLD Soyaga, Leka Mu. Mima Pidu and Mien Kongla on Tio Chuba Musara Dujang. Tione Patate, Pidu the Wada Pionle Labunyabade. Tijango Mima Buhane, Buwada Lila Institute, February Lato. Tione Loazon Sasai Maha Buha Sarama, Popiavade. Yunane London Degadu Boya Tutti Ti Kinkin Choji Puzure Sarambabe. Pidu Tokamu Yayu Yama Anwa Atidiga Yepadu Drigu Tio Pigu Pico de Nigule Tombare. Longere Nani atwin Pico Kayalo Tio Pigu Twayaku the Tonglao Shijong Piabade.
Pidu Tokam Muda Yayin Miso Simange Danle Accounte Ponan Limelo Tioga Yusa Tabun Yavare. မြစ်စုံစီမံကိန်းရဲ့ဆက်ဆက်နေတဲ့အရက်ကဒေတာခေါင်းဆောင်နဲ့ဘာသာရေးခေါင်းဆောင်ဆက်တုံးဦးကိုနှစ်ထောင်စချောက်ခုနှစ်ကတရုတ်ပြည်ကိုဖိတ်ခေါ်ပြီးမြစ်သုံးသွဲရေအားလျှက်စစ်အောင်မြင်စွာအကောင့်ထဲပေါ်နေပုံကိုပြသခဲ့ပါတယ်တရုတ်မြန်မာစီးပွားရေးဇင်းညာနဲ့ဝန်ကျင်လမ်းကြောင်းဖြတ်သွားမဲ့ကချင်ရှမ်းရခိုင်ပြည်နယ်ကခေါင်းဆောင်တွေကိုအများဆုံးတရုတ်ပြည်ကိုဖိတ်ခေါ်ခ
Mare. Tajang Nanangan Sesan Yima, Teuga, Azazi Yani de Lu, Kinkin Georgiga, don't that Tawari.
Teuye, Road and Belt Initiative Stiman Gengu, Yawin Lajang Lulekomare. Dabime, Yama Beka Tino, Junan Pine, Penetra Paulo Pioin, Popi Shimaleme. This is my game, my power in Adem, Yamaha, Teu a trippy Lana in Elu. မြန်မာရေးရာကြံကျင်သူဘတ်တယ်လစ်နာကဆိုပါတယ်ဦးသိန်းစိန်လက်ထက်2003မှာတရုတ်လုံဆက်ပစ္စည်းတွေဝယ်ဖို့တရုတ်ကဒေါ်လာ100000မြန်မာကိုထုတ်ချပါတယ်အခုတော့ချင်းဝင်နဲ့ဝယ်တဲ့ဆက်ပစ္စည်းဟာ3လို့မရတော့ပါဘူးဒါပေမဲ့တရုတ်ကတော့အကျွေးဆက်နေရတော့ဘယ်လို့ထောက်ပြပါတယ်ကြောက်ဖြူရင်းနဲ့စိတ်ကန်းစီမကိန်းပါလေမြန်မာကအပြစ်ခံအပြစ်ပါဝင်ပြီးကျွေးပြီးလိမ့်မယ်လို့ဘတ်တယ်လစ် ကျွေးပြီးမဲ့အခြေအနေရောက်စရာအကြောင်းမရှိဘူးလို့ဇွန်လကပြောသွားပါတယ်။ကြောက်ဖြူရင်းတဲ့စိတ်ကန်းစီမံကိန်းကိုကွန်ဆယ်ရာခိုင်နှုန်းတရုတ်ကပိုင်ပြီးမြန်မာအစိုးရနဲ့ပြည်တွင်းကုမ္ပဏီတွေကတုံးစယ်ရာခိုင်နှုန်းပိုင်ဆိုင်မှာဖြစ်ပါတယ်။အစိုးရစီးပွားရေးအကြံပေးဆိုသူဘောဂဗေဒပညာရှင်ရှွန်တန်နော်ကလည်းကြောက်ဖြူရင်းတဲ့စိတ်ကန်းဟာယုတ်တိမရှိတဲ့စီမံကိန်းသာဖြစ်တယ်လို့
ဥက္ကံခင်ရဲ့မြန်မာကြီးသုံးသက်ချက်ကိုနားဆင်ကြရတာပါခင်ဗျာ။အခုတော့ထိုင်းအခြေစိုက် fever1.3 တင်ဆက်မဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်နိုင်ပါပြီ
။အပတ်စဉ်တင်ဆက်သွားမဲ့တိုင်းရင်သတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတော်ဝန်တိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့တစ်ခတ်တိုက်ခိုက်မှုပူးတွဲစောင့်ကြည့်ရေးကော်မတီ GMC လုပ်ငန်းအကောင့်ထဲဖော်မှုတွေထိရောက်မှသာငင်းကြီးလုပ်ငန်းစဉ်အောင်မြင်နိုင်လိမ့်မယ်လို့ဝန်ပြည်သက်ပါတီဗဟိုစစ်ဦးစီးချုပ်ကပြောပါတယ်အသက်96နှစ်အရွယ်မွန်ဝါရဲ့နိုင်ငံရေးခေါင်းဆောင်နိုင်ငွေသိန်းလူကြီးရောဂါနဲ့ကွယ်လွန်သွားခဲ့တယ်ဆိုတာနဲ့ချင်းနိုင်ငံရေးပါတီ3ခုဟာတပါတီရဲ့ပေါင်းစည်းခဲ့တဲ့အခြေအနေအကြောင်းတွေကိုကြားသားရမှာပါရှင
်ကျမကနန်းဟွန်ပါရှင်တည်င်းွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါတစ်ဆွနေတဲ့မြမငင်းချမ်းရေးဖြစ်စဉ်မှာပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMC လုပ်ငန်းအကောင့်ထယ်ဖော်မှုတွေထိရောက်မှသာအောင်မြင်နိုင်လိမ့်မယ်လို့အောက်တိုဘာလပထမပတ်အတွင်းနီပေါ်နိုင်ငံငင်းချမ်းရေးလှိလာရေးခရီးစဉ်ကိုလိုက်ပါခဲ့တဲ့မွန်ပြစ်သစ်ပါတီဗဟိုစစ်ဦးစီးချုပ်ပိုချုပ်လေးီကောင်းကပြောပါရယ်နီပေါ်ငင်းချမ်းရေးဖြစ်စဉ်ဟာမြန်မာနိုင်ငံဖြစ်စဉ်နဲ့မတူပေမဲ့အတူယူဆရာတွေအများကြီးရှိသလိုမြန်မာငင်းချမ်းရေးအောင်မြင်ဖို့ဆိုတာတတ်မရောအပါအဝင်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေနှစ်ဖက်စလုံးကနေမိမိတို့အစွမ်းအစနဲ့တိစောက်သွားရမှာဖြစ်တယ်လို့ပိုချုပ်လေးီကောင်းကပြောပါရယ်နော်ဝေးတိုင်ယုံရဲ့စီစဉ်မှုနဲ့ပြည်ထောင်စုအဆင့် JMCU ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရာပြည့်ဦးဆောင်တဲ့15ဦးပါတဲ့ကိုယ်စားလှယ်အဖွဲ့ဟာငင်းချမ်းရေးဖြစ်စဉ်9ရက်ကြာလည်လာဖို့အတွက်နှီးပေါ်နိုင်ငံကိုအော်တိုဘာလ1ရက်နေ့ကစတင်ရရှိနေတာဖြစ်ပြီးနှီးပေါ်နိုင်ငံဒုတိယသမ္မတနိုင်ငံခြားရေးဝန်ကြီးအစိုးရအဖွဲ့တာဝန်ရှိသူများနှီးပေါ်နိုင်ငံငင်းချမ်းရေးကြိုးပမ်းမှုမှာပါဝင်ခဲ့သူများနဲ့တွေ့ဆုံခဲ့ပါတယ်
အသက်96နှစ်အရွယ်ရှိတဲ့မွန်ဝါရီနိုင်ငံရေးကောင်းဆောင်နိုင်ငံသိန်းဟာလူကြီးရောဂါနဲ့အော်တိုဘာလ2ရက်နေ့ညမှာရန်ကုန်မြို့ရန်ကင်းနေအိမ်တိုက်ခတ်မှာကွယ်လွန်သွားခဲ့ပါတယ်။ကိုပိုင်ပြတန်းခွင်းနဲ့ဖက်ဒရယ်ရေးတွက်လုံပန်းနေတဲ့ကာလမှာလမ်းပြရှေ့ဆောင်ကျဲတပွဲချွေလွင့်သွားတဲ့အတွက်ဝန်내ကြေကွဲရတယ်လို့မွန်ပါတီတွက်ဖက်သွင်းမှုသုံးနိုင်စုမြင့်ကပြောပါတယ်။နိုင်ငံသိန်းဟာအသက်60နှစ်အရွယ်ဖျာပုံဆက်တန်းကျောင်းသားဘဝကတည်းကကျောင်းသားတပိတ်ကောင်းဆောင်ဖြစ်တဲ့နိုင်ငံရေးလှုပ်ရှားမှုမှာစတင်ပါဝင်ခဲ့ပါတယ်။အသက်20ရွယ်မှာဗမာလူလိုက်ရေးသမတော် PIA ကိုဝင်ခဲ့ပါတယ်။1989ခုနှစ်မှာမော်မျိုးသားဒီမိုကရေစီဖွဲ့ MNDH ရဲ့ဒုတိယဥက္ကဋ္ဌဖြစ်စာဝန်ယူခဲ့ပါတယ်။2014ခုနှစ်မှာပြောင်းလဲလာတဲ့မော်မျိုးသားပါတီဥက္ကဋ္ဌနေရာကိုမကွယ်လွန်မီချိန်ထိစာဝန်ယူခဲ့ပါတယ်။နိုင်ငံသိမ်းဟာကရင်ပြည်နယ်ထောင်းအိုင်ကျေးရွာစာတီဖြစ်ပြီး1923ခုနှစ်မတ်လ19ရက်နေ့မှာအပနိုင်တာထွန်းအောင်အမိတုံငွေစုံတို့ကနေဖွားမြင်ခဲ့ပါတယ်။
ရခိုင်ပြည်စစ်တွေမြို့မှာစစ်ပဲရေးရာလုံခြုံရေးစရဖတတ်ကြတူလောက်ကြံခံရမှုနဲ့ပတ်သက်ပြီးရဲတပ်ဖွဲ့ကတန်တရက်နဲ့ဖမ်းဆီးထားသူတွေကိုမိသားစုနဲ့တွဲခွင့်မပေးတဲ့အတွက်မိသားစုတွေကနေစိုးရိမ်နေကြပါတယ်။ဖမ်းဆီးခံရတဲ့သူတွေရဲ့မိသားစုဝင်တွေဟာတင်းလာနေကအမတ်တီရဲစခန်းကိုတွားရောက်ခဲ့ပေမဲ့တပ်ဆိုင်ရာကတွဲခွင့်မပေးခဲ့ဘူးလို့စစ်တွေမြို့ခံတူကပြောပါတယ်။လွန်ခဲ့တဲ့စက်တင်ဘာလ25ရက်နေ့ညမှာစရဖတတ်ကြတ်အဆင့်ရှိသူကိုဖိုးလုံးခေါ်ဝင်းထိုက်ကိုစစ်တွေမျိုးဝင်းကဘာကွင်းစေးပွဲတော်ကအပြန်မှာတနတ်သမားတဦးကအနိကလုတ်ချန်ခဲ့တဲ့အတွက်သေဆုံးသွားတာဖြစ်ပါတယ်။ဒီအမှုနဲ့ပတ်သက်ပြီးစက်တင်ဘာလ30ရက်နေ့ညနေပိုင်းကစစ်တွေမျိုးရွာကြီးမြောက်ရက်ွက်ကရခိုင်မျိုးသား5ဦးကိုရဲတပ်ဖွဲ့ကဖမ်းဆီးသွားပြီးစစ်တွေအမတ်တည်းရဲစခန်းမှာထိမ့်သိမ်းထားခဲ့ပေမဲ့ဖမ်းဆီးခံရတဲ့သူတွေဟာဘသူတွေနဲ့ပတ်သက်နေတယ်ဆိုတဲ့အကြောင်းကိုအခုထိတပ်ဆိုင်ရာကတစုံတရာတရားဝင်ထုတ်ပြန်ထားတာမရှိသေးပါဘူး
။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခံမြို့နယ်အတွင်းမှာမြန်မာတပ်မတော်နဲ့တန်းမလောင်တပ်ဖွဲ့ TNL လေးတို့အကြားပိုက်ပွဲတွေဖြစ်ပွားနေပါတယ်။စက်တင်ဘာလကမှတန်းမလောင်တပ်နဲ့တပ်မတော်တို့အကြားနောင်ဥရွာနဲ့မန်ချင်းရွာဘက်မှာတိုက်ပွဲဖြစ်ပွားခဲ့ပြီးရွာသားသုံးဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ရွာသားနေရာနီးပါးကလည်းစစ်ဘေးတိမ်းရှောင်နေရတယ်လို့ဒိန်းနီမျိုးတိုက်ခါတော်ရစရာတို့ဥခွန်ကောင်ကပြောပါတယ်။လက်ရှိကုတ်ခိုင်နဲ့မူဆယ်မြို့နယ်အတွင်းမှာတပ်မတော်ကနေမီရှင်းလင်းရေးလှုပ်ဆောင်နေစေအခြေအနေကြောင့်တိုက်ပွဲတွေထပ်မံဖြစ်ပွားမှာကိုစိုးရိမ်နေကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းမှာမြမတပ်မတော်နဲ့ NCA လက်မှတ်မရေးထိုးနိုင်သေးတဲ့တန်းမလောင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေမကြာခဏဆက်စပ်လို့ဖြစ်ပွားလေ့ရှိပါတယ်။
ရှမ်းပြည်တောင်ပိုင်းလဲချမြို့နယ်မှာကုမ္ပဏီတစ်ခုကနေကြောင်မီတွေတူးဖော်မဲ့အစီအစဉ်ကိုဒေသခံလူထုကအလိုမရှိကြောင်းဆန္ဒထုတ်ဖော်ခဲ့ကြပြီးတခွန်အနီအဖြူတွေစိုက်ထူခဲ့ကြပါတယ်။ကုမ္ပဏီကနေလဲချမြို့အနောက်ဘက်မှာရှိတဲ့ထုံရင်အုပ်စုရဲ့မြောက်ဖက်ဝန်နာဟီဝန်ဟွေဟောင်းဝန်နောင်ရိုင်းရွာဖက်မှာဧက1300ကျော်မှာကြောင်မီတွေတူးဖော်ဖို့စီစဉ်နေတာဖြစ်တယ်လို့ကန်တုံကျောင်းတိုက်ဆရာတော်ဦးတေစာနီယာကမိန့်တော်မူပါတယ်။လဲချမြို့နယ်ကျေးရွာအုပ်စု29ခုကတန်ဃာတော်တွေနဲ့ရွာသားတွေစုစုပေါင်း900ကျော်ကနေ
စတေမာလာ29ရက်နေ့ကစီတန်လက်လေဆန္ဒထုတ်ဖော်ခဲ့ကြပြီးမြစ်ပြားချောင်းပြားပြတ်တဲ့ဝန်နာဟီဖက်မှာတခုနဲ့တွားရောက်စိုက်ထူခဲ့တာဖြစ်ပါတယ်စီမံကိန်းကြောင့်တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှာကိုလူထုကမလို့လာဘူးဆိုတဲ့အကြောင်းလေးချမ်းမြို့နယ်ပြည်နယ်လွတ်တော်အမှတ်စိုက်ကျော်ဆရာကနေရှမ်းပြည်နယ်အစိုးရတရားစာရထိန်းသိမ်းရေးကော်မတီစီကိုစာပေးပို့ခဲ့ပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါချင်းပြည်နယ်အတွင်းချင်းနိုင်ငံရေးပါတီ၃ခုဟာတပါတီအဖြစ်ရပ်တည်ဖို့ပြီးခဲ့တဲ့စက်တင်ဘာလ29ရက်နေ့ကရန်ကုန်မြို့တော်ဝင်နှင်းစီခမ်းမမှာသဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒါကြောင့်အခုလိုမျိုးပေါင်းစည်းလိုက်ကြတာပါလေဒီလိုပေါင်းစည်းခြင်းအပြင်ဘလို့အကျိုးသက်ရောက်မှုတွေရှိလာနိုင်ပါသလဲအကြောင်းစုံကိုတော့ကိုရောဘက်ကစူးစီးထားပ
Party နဲ့ချင်းဒီမိုကရေစီဖွဲ့ချုပ်ပါတီတို့ပေါင်းစည်းလိုက်တဲ့အကြောင်းရင်းကိုချင်းမျိုးရာဒီမိုကရက်တစ်ပါတီအတွင်းမှစလိုင်းကျဲဥပဒေကအခုလိုပြောပါရယ
်ပေါင်းစည်းရင်ပို့ပြီးတော့အားပိုရှိမယ်ပေါ့လေကျွန်တော်ဒီဒီကိုပွဲမှာဖြစ်ဖြစ်ကျွန်တော်ရဲ့အမျိုးသားကြီးကျွန်တော်ဆောင်ရွက်တဲ့ခါမှာဖြစ်ဖြစ်ကျွန်တော်ပေါင်းစည်းလို့ရှိရင်တော့ပို့ပြီးတော့စွမ်းဆောင်နိုင်မယ်ကျွန်တော်အားပိုရှိမယ်ဆိုတဲ့ရည်ရွယ်ချက်ပါပဲကျွန်တော်မပေါင်းတဲ့ခါကျတော့ညီအားကပြန့်ကျင်းနေတာပေါ့လေအားမရှိဘူးပေါ့
ချင်းပါတီ၃ပါတီဟာရခိုင်2015ခုနှစ်အစောပိုင်းကတည်းကပူပေါင်းရေးလုပ်ငန်းစဉ်ကိုဆောင်ရွက်ခဲ့လာကြပေမဲ့လည်း policy အပိုင်းအဆင်မပြေမှုတွေကြောင့်မပူပေါင်းနိုင်ဘဲဖြစ်နေခဲ့ကြတာပါ။ဒါပေမဲ့အခုခါမှာတော့၃ပါတီပူပေါင်းပြီးချင်းမျိုးရာဒီမိုကရေစီဖွဲ့ချုပ် CNLD တည်ထောင်ဖွဲ့စည်းရေးနဲ့ရေရှည်တည်သက်ခံရတဲ့ပါတီဖြစ်ရပ်တည်နိုင်ရေးအတွက်ပေါင်းစည်းရေးသဘောတူကတိစာချုပ်ကိုလက်မှတ်ရေးသွင်းခဲ့တာဖြစ်ပါတယ်။ချင်းသူသက်ရေးပါတီဥက္ကဋ္ဌပူနိုထန်ကတော့အခုလိုပူပေါင်းလက်ချင်းအဖြစ်ချင်းပြည်သူတွေအတွက်တိတိယယအလုပ်ပို့လုပ်နိုင်မယ်လို့ပြောပါတယ
်ကျွန်တော်တို့ဒီကပွဲမှာနိုင်ကြရင်တော်တော်ဆက်စစ်နေရမှာလုံးဝပါနိုင်တယ်ဆိုရင်တော့ချင်းပြည်သူတွေအတွက်ကိုကြီးလက်ရောက်ဥပဒေပုံထည့်နေကျွန်တော်တို့လုံးဝရနိုင်တဲ့ပိုင်းရအများကြီးရှိသွားတာပေါ့လွတ်တော်မှတရှိ
အခုလိုချင်းနိုင်ငံရေးပါတီ၃ခုပူပေါင်းလာခြင်းအဖြစ်အရေးသွေးပြည်ဆောင်တဲ့ပါတီတခုဖြစ်လာမှာဖြစ်သလိုအနာဂတ်ဖက်ဒရယ်စနစ်တည်ဆောက်တဲ့နေရာမှာလည်းချင်းလူစုတွေအတွက်တိတိယယပေါ်ဆောင်လာနိုင်မယ်လို့ပြောလင့်ကြောင်းချင်းမျိုးသမီးရေးသက်ကြွလှုပ်ရှားသူမိုင်နိုမီထန်းကပြောပါတယ်
ဖြစ်ချင်ပါသားရဲ့ဒီအခုချင်းပါတီတွေပူပေါင်းခြင်းအားဖြင့်ချင်းပညာသက်တွေပြီးတော့ချင်းနိုင်ငံရေးသမားတွေကသပါးကြီးထဲမှာပေါ့နော်စုစုစီစီနဲ့ပူပေါင်းလာခြင်းအားဖြင့်ပိုပြီးမှဟိုအရေးအသွေးတည်ဆုံတဲ့ပါတီတစ်ခုဖြစ်လာမယ်လူထုတွေနဲ့ပိုပြီးမှဟိုချစ်တွေ့မှုပိုင်းမှာပိုပြီးမှကောင်းလာမယ်ဒီချင်းပါတီတွေဟာဆိုရင်ချင်းလူထုရဲ့ကိုအတန်ကိုပိုပြီးမှပူစားပြုနိုင်တယ်ပြီးတော့ချင်းလူထုရဲ့လူအချင်းနဲ့ပြဿနာတွေကိုလည်းပိုပြီးမှပြီးတဲ့သူတွေဖြစ်တယ်လို့ကျွန်မသာယုံကြည်တယ်ချင်းလူထုအတွက်ဟိုအနာနဲ့ဆေးနဲ့တည်လာနိုင်မယ်လို့ဆိုလိမ့်မယ
်ချင်းနိုင်ငံရေးပါတီတွေဟာပြီးခဲ့တဲ့2015ခုနှစ်အထွေထွေရွေးကောက်ပွဲတုန်းကတပါတီဖြစ်ပူးပေါင်းနိုင်ခြင်းမရှိပဲတခြားစီဝင်ရောက်ရှင်ပြန်ခဲ့ကြတဲ့အတွက်ချင်းပြည်နယ်မှာမဲဆန္ဒတနေရာမှာအနိုင်မရရှိခဲ့ပါဘူးဒါပေမဲ့ချင်းပြည်သူတွေလှူလာနေကြတဲ့တပါတီဖြစ်ပေါင်းစည်းလက်ကျပြီးဖြစ်တဲ့အတွက်လာမယ့်ရွေးကောက်ပွဲတွေမှာလာလာကောင်းနိုင်မယ်လို့မျှော်လင့်နေကြပါတယ်ခင်ဗျာ
ဆက်ပြီးတော့မြန်မာနိုင်ငံအတွင်းတိုင်းနယ်ပြည်နယ်တချို့မှာမျိုးဝင်ကြီးကောက်ခံမှုတွေရပ်ဆိုင်းသွားခဲ့ပေမဲ့မွန်ပြည်နယ်အတွင်းမှာတော့ဆက်လက်ကောက်ခံသွားဖို့လွတ်တော်အတွင်းမဲခွဲဆုံးဖြတ်ခဲ့ကြပါတယ်ပြည်နယ်အစိုးရအနေနဲ့ကစီပင်ဝန်ထမ်းလာစားနဲ့ဝန်ထမ်းထပ်ခန့်ဖို့အတွက်ဗန်ဒန်ငွေလိုအပ်ချက်ကြောင့်ဆက်လက်ကောက်ခံသွားမယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်မိရင်စိုင်းကလည်းစူးစီးတင်ဆက်ပေးထားပါတယ်
မွန်ပြည်နယ်အတွင်းကမြို့ဝင်ကြီးကောက်ခံဂိတ်တွေကိုပိုက်သိမ်းပေးဖို့ဒုတိယကြိမ်မွန်ပြည်နယ်လွှတ်တော်ဆက်တကြိမ်မြောက်စည်းဝေးမှာအစိုးတင်သွင်းခဲ့ပြီးအစိုးရဘက်ကကောက်ခွက်ခဲ့တဲ့အတွက်အစိုးကမဲခွဲဆုံးဖြတ်ခဲ့ရပါတယ်။အစိုးကမဲခွဲဆုံးဖြတ်ရမှာရှုံ့နှိမ့်သွားတဲ့အတွက်ပြည်နယ်အတွင်းကမြို့ဝင်ကြီးတွေဟာဆက်လက်ကောက်ခံနေပါတယ်။အစိုးရှင်ဖြစ်တဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်ကျော်သူကတော့အစိုးနဲ့ပတ်သက်ပြီးအခုလိုရှင်းပြပါဗျာ။အစိုးရမှာပါတဲ့
သဘောရရကဒီဂိတ်တွေပိတ်သိမ်းခိုင်းတာအခွန်မကောင်းတယ်လို့ပြောတာမဟုတ်ဘူး။ဒါပေမဲ့သူတို့ကလည်းဒီစီဇန်ကအဖွဲ့တွေရဲ့လာကပါညာတို့တွေကိုပေးဆောင်လဲဆိုတာအခက်အခဲရှိနိုင်တဲ့ပုံမှာသူကကန့်ကွက်တယ
်။မြို့ဝင်ကြီးကောက်ခံတဲ့ guide တွေဟာစနစ်တကျမရှိတဲ့အတွက်ခီးသွားပြီးသူတွေအတွက်အနှောက်အယှက်ဖြစ်စေတယ်လို့ရင်းအနေရလည်းဖြစ်ပေါ်စေနိုင်တာကြောင့်လည်းဝေဖန်မှုတွေလည်းရှိနေပြီးဘီနယ်ဆိုးရရဲ့ပုံရိပ်ကိုလည်းထိခိုက်စေတယ်လို့မွန်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးချစ်တင်ကပြောပါရယ်။
ซีเป็นตัวลูอันนี้ได้ปัญญายำบงวยรุกูยุคลูกไก่พุยปีมิวเวนจีเก้าขันเชมิวมหาเปอชาปงสันเนี่ยยำบงวยยาชีอังนิลาเสียเก้าขันตีเดลูลูดอกุสเลริกาสุนุยเขยาบาร์เนี่ยซีเป็นวันนั้นล่ะสันเนี่ยวันนั้นทักข้าพูดตัวลูอันนี้ได้ปัญญายำบงวยรุกูแต่ชาวนิลาเนี่ยชาพุยลูยาเขยิมิวเวนจีเก้าขันไก่รุกูเพียบเต็มเปตัวแม่ลูมุ่งบินในวันจีจบดอกตาอิสังกับเปียวาร์เนี่ย
อะกูยาเนี่ยคนยังชายยาดีเลยยา ไอ้นี่มาตาตาไล่เส้นนี่มาดีงานฉันเอาจ้าไอ้ที่ยาเนี่ยคงว่าฉันเอาดูว่าไอ้กูก็จะพูดยอมกันตู้สิ่งก็ตู้ไล่เยอะกว่าจริงฉันเอาดูพิจารณาดีแทนฉันเอาดูพิจารณาไม่ได้แค่ฉันอาพี่คนนั้นล่าสัตว์ฉันเอาดูไปรับบีมาแต่เราไปรับยาไอ้ยาคุยของอาพี่ฉันเอาดูสิ่งที่ได้คงนี่สิถ้าเก่ามันคงนี่สิไอ้ที่คงนี่ถ้าพี่บีดออกมา
เราดูว่าทางกูเชื่อเลยมุ่งไปในมามีวันเจริญกูนัทเอาสักคนนะคุณเนี่ยจอนลามาสัตย์ถึงเก้าขันแค่ปีนัทเอาสักคนนัทเอาเสียชีพนะเนี่ยจอนลามามาชลาที่เซลล์ตากาละด้วยมาจัดตันตะตั้งตะทางจอเก้าขันยาชีพีรอนัทเอาเสียชีคุณเนี่ยเอเบรลามาจุลัยละที่มารอจัดเต็นเลทางชียาจอเก้าขันยาชีแค่เรลูปีนี้สิเป็นตายาเย่พ่อกันเนี่ยตียาบาร์เร
คุณสับปีเดินเส้นสกุลน่าเสียใจมาบ้างเชื่อเพื่อการแข่งขันมวยเซย์สายบูเรซองจีกอมดีเจเอ็มซีลงงะกองเทพมูเรที่ยามาดานยิ่งใหญ่ลงงั้นเสียงเอาเมียนในเล่ยแม่ลูมีบ้านในงานยิ่งใหญ่เลยหลายคือสิงห์ไล่ป่าแค่เดมวยบิดติดป่าดีบ่หูสิอุสิชอบปวดชอบเลยยี่ก้าวงับเยาว์บาร์เลยแต่กูจะชอบในเอเย
มองว่าเย็นในงานยี่กองสองในงวยติงฮะลูจิโอกันในยังกูมีอันนี้มากวยลุนตัวเขวาร์เร่ตอนนี้สิ่งที่คุณน่าเสียใจจังก็รู้เพียงในวันนี้ตาเรกันในเปอร์เซ็นต์เจ็ดสิบตัวเมตรยี่สิบเจ็ดร้อยเปอร์เซ็นต์ไปเลยนักเต้นแบบสิ่งที่มาเพียงส่งตัวยาอวัชชะจะมากับอันนี้ท่านชี้สายฟีบาวันนี้ตาเรกินเสร็จแต่ยังเดินลากูน่าเสียใจอะไรที่ไปเลยกันนะ ปีนี้มันเป็นปีที่มันถูกเลือกมาว่าซีซั่นนี้ก็มีมาสนุกใจมันเป็นช่วงไหนในคนไหนที่ไลน์นู้นมีดานสั่งลีลีเซงอาเซติโดอันนี้พันยูน่าเสนอมาเลยอันนี้ซีซั่นนี้มาเราจะมาอีกขนาดไหนแต่ยังเดินลากูเปลี่ยนเลยทุ่มเงินต่อมาว่าจากงานซีซั่นนี้ส่งตัดออกมาเป็นบาร์เลยคุณรอจันทร์ดีเจจินโดดเป็นเรื่องจริงอยู่กูกูเอาเงินอุกาเปียวเปียวไปบ้างเปล่า
เมื่อการที่ยังอยู่ลิลันนี่เลยที่อาจจะยึดตัวนี้มาสาธุบุสุขุขันได้เพราะกับว่าเราขันเดิมเต็มทั้งหลุดออกมาสร้างสรรค์นี่แล้วแม้ค่อยส่งเฉพาะชิ้นนี้ไปแต่เมื่อที่อาจจะยึดกับว่าเราเสียใจอยู่มาเลยไม่ใช่ยังนั่นจึงสวากันจะสุดสวยเช่นนี้เพราะมันเนี่ยก็เลยจะนับว่ามันนักแต่มีตัวมีอยู่เพราะมีอารมณ์สุดสวยเช่นนี้ด้วยเพียงที่ส่งนั้นสิ่งเดียวที่ยังส่งนั้นสิ่งเดียวที่ชิ้นนี้ก็ทั้งหลุดออกมาเลยที่นี่ยังลิลันต้องตั้งใจไ
နဲ့အသုံးပြုမှုတွေကိုစုံစမ်းစစ်ဆေးနေတဲ့အဖွဲ့ရဲ့ကွန်ပျူတာစနစ်တွေကိုထုတ်ပေါက်ဝင်ရောက်ဖို့ကြိုးပမ်းမှုနဲ့ရုရှားထောက်လိုင်းအရာရှိ9ယောက်ကိုရာဇဝတ်ကြောင်းနဲ့တရားစွဲဆိုလိုက်တဲ့အကြောင်းအမေရိကန်တရားရေးဌာနကဒီနေ့ပဲကြေညာလိုက်ပါတယ်။ရုရှားစစ်ထောက်လိုင်းရေးအဖွဲ့ GRU အဖွဲ့ပေါ်အရေးယူခဲ့အဖွဲ့ဝင်တွေပေါ်မှာအရေးယူခဲ့တာဖြစ်တဲ့အကြောင်းလဲလက်ထောက်ရှိနေချုပ်တူးဖြစ်တဲ့ဂျွန်ဒီမာဆာဒီနေ့ပဲကြေညာလိုက်တာပါ။ချိန်နဲ့မှာပဲနျူကလ িয়ার နဲ့ကန့်တက်တားဆီးရေးဖွဲ့ OPCW ရုံးချုပ်နဲ့ကဲ့ရဲ့ဆော်ဝတ်တခုမှထောက်လိုင်းပစ္စည်းတွေနဲ့အတူ GRU ရုရှားစစ်ထောက်လိုင်းအဖွဲ့ဝင်၄ယောက်ကိုဖမ်းဆီးမိပြီးနိုင်ငံကနေနှိမ့်ထုတ်ထားတဲ့အကြောင်းနယ်သာလန်နိုင်ငံကဒီနေ့စောင်းမှာပဲပြောဆိုထားပါတယ်။အိန္ဒိယနိုင်ငံကိုတရားဝင်ဝင်ရောက်လာသူတွေဖြစ်ရွန်ချာမွတ်စင်တချို့ကိုအိန္ဒိယနိုင်ငံကဒီနေ့ပဲမြန်မာနိုင်ငံဘက်လွှဲပြောင်းပေးလိုက်ပါတယ်။နေရက်ပြန်ဖို့ခံရရင်အရေးယူခံရမှာစိုးရိမ်ရတဲ့အတွက်အိန္ဒိယနိုင်ငံမှာဆက်နေဝင်ပေးဖို့အကျိုးဆောင်ရှင်တွေကနောက်ဆုံးအချိန်မှာအယူခံတင်ခဲ့ပေမဲ့တဲယုံကျုပ်ကပယ်ချခဲ့ပြီးတော့ရွန်ချာ9ယောက်ကိုမနီပူရာပြည်နယ်မော်ရီမြို့နယ်စပ်ကနေမြန်မာအာဏာပိုင်ထံလွှဲပြောင်းပေးလိုက်တာပါ။ရွန်ချာဆိုတဲ့အမည်ကိုတရားဝင်အသိမပြုလက်ခံမထားတဲ့မြန်မာအစိုးရအနေနဲ့အခုနေရက်ပြန်ဖို့ခံခဲ့ရတဲ့သူတွေကိုဘယ်လိုပုံစံနဲ့ပြန်လည်လက်ခံခဲ့ရလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး
။ကျေးဇူးပါခင်ဗျာ။တရင်ချင်းကျုပ်ကိုကိုအောင်လင်းပြောပြခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်။အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vasco Volaric ဖြစ်ပါတယ်။ VOA အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နေ10:00အထိလိုင်းနိုမီတာ2440 51နဲ့လိုင်းလန့်မီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာကပါထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သတင်းရှင်တွေအားလုံးဘေးပြာဝေးကွာပြီးကြောရွှင်နိုင်ကြပါစေခင်ဗျာ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.
Welcome.